Welcome to the Voice of America in Burmese.
Mingla nene khin ma shi. VOA American Tan ye 2022 khu ni October la 20 ye boutta bu ni nene khin a si sin go American Pi Thong Su Washington DC ga ni dai yai tin san ni ba bi shin. ကျမအင်တာနက်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်။ Line to meter 2450 52တို့အပြင် Line lab meter 190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါ။ဒီကနေ့သတင်းတွေကိုတင်ပြပေးတဲ့အခါမှာမြောက်ကိုရီးယားရေမုတ်သင်းမောင်းကနေတာရုံပြစ်မစ်ဆိုင်ဒုံးကျည်စမ်းသပ်ပြစ်လွတ်လိုက်တဲ့သတင်းမြန်မာနိုင်ငံကလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဟာစိုးရိမ်စရာအခြေအနေတွေမှာဆက်လက်ရှိနေဆဲဖြစ်တဲ့အကြောင်းကုလသမဂ္ဂကထပ်မံပြောဆိုလိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုမတ်သိင်္ဂီထိုင်းနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အခုအတန်လွှင့်နေတဲ့အချိန်မှာပဲ Washington DC မှာကျင်းပနေတဲ့ IRI လွတ်လပ်ခွင့်စုပေးပွဲအခမ်းအနားကိုတန်မတ်ကြီးဦးကျော်မိုးထွန်းကိုရိုင်းတက်ရောက်ပြီးစုကိုလက်ခံရယူတဲ့အကြောင်းဓာတ်ရိုက်သတင်းပေးပို့ချက်ကိုသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံကြားရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
ဒေါ်လာကြရင်တော့ကြားလို့ရပါတယ်ဒေါ်လာဒီထုတ်ရောင်းနေဆိုတာကျွန်တော်တို့ရောင်းဒီဘက်ကိုရောင်းပြီးလာပေါ့သူကဟိုသုံးပြီး
ဒါကတော့မြန်မာနိုင်ငံမှာဒေါ်လာဈေးကျပြီးတော့ရွှေဈေးငြိမ်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဆွေးနွေးခန်းအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာစာရာတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့မတ်သိန်ကီထိုက်တို့ကတင်ဆက်မှာပါရှင
်မြောက်ကိုရီးယားကအင်္ဂါနေ့မှာရင်းငုံသင်းမောကနေတာရိုပစ်မစ်ဆိုင်ဒုံးတစ်စင်းကိုပစ်လွတ်လိုက်တဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကအတည်ပြုပြောဆိုလိုက်ပါတယ်တောင်ကိုရီးယားကရင်းငုံသင်းမောကနေတာရိုပစ်မစ်ဆိုင်ဒုံးစမ်းသပ်ခဲ့တာတလားလောက်အကြာမှာမြောက်ကိုရီးယားကလည်းစမ်းသပ်ခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားရေငုပ်သင်းမောကနေပြစ်လွတ်လိုက်တဲ့မစ်ဆိုင်ဒုံးကျည်ဟာအမြင့်ကီလိုမီတာ60အကွာအဝေးကီလိုမီတာ430ကနေ450အထိရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့လတဲတုန်းကတောင်ကိုရီးယားစစ်တပ်ကလည်းအခုလိုရေငုပ်သင်းမောကနေတာရုပစ်မစ်ဆိုင်ဒုံးတစ်စင်းကိုပြစ်လွတ်ဆန်းသတ်ခဲ့ပြီးကမ္ဘာမှာအောင်မြင်မှုရရှိခဲ့တဲ့ရှစ်နိုင်ငံမြောက်နိုင်ငံဖြစ်ခဲ့ပါတယ်။မြောက်ကိုရီးယားနဲ့တင်းမာမှုတွေလျော့သွားဖို့အတွက်နှစ်ဖက်ဆွေးနွေးပွဲတွေပြန်လည်စတင်ဖို့တောင်ကိုရီးယားနဲ့အမေရိကန်ဘက်ကတော့ကန့်လန့်ထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကတော့မြောက်ကိုရီးယားကိုမစ်ဆိုင်တုံးကြီးတွေမလုပ်ဖို့တားမြစ်ထားပါတယ်ခင်ဗျာ
။အမေရိကန်ခြေဆိုင်သာသနာပြုအဖွဲ့ကအဖွဲ့ဝင်တွေကိုပြန်ပေးဆွဲခဲ့တဲ့အဖွဲ့လို့ဆိုတဲ့ဟေတီရာဇဝတ်ဂိုင်းတစ်ခုကပြန်ပေးဆွဲခံထားရသူတွေလွှတ်ပေးရေးအတွက်ဒေါ်လာ18တန်တောင်းဆိုထားကြောင်း Wall Street Journal ကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စု Ohio အခြေစိုက် Christian Aid Ministries အဖွဲ့ရဲ့လုပ်ငန်းတွေဆောင်ရွက်နေကြတဲ့အမေရိကန်16ဦးနဲ့ကနေဒါ2ဦးတို့ကိုမြို့တော် Port-au-Prince မြို့ပြင်မှာစနေနေ့နှောင်းပိုင်းတုန်းကပြန်ပေးဆွဲခဲ့တဲ့400မာဝူဇူလို့ခေါ်တဲ့အဖွဲ့ကတဦးကိုဒေါ်လာတစ်သန်းနဲ့ပြန်ရွေးဖို့တောင်းဆိုထားကြောင်းဟေတီတရားရေးဝန်ကြီး Liz Quaidel ကပြောတဲ့အကြောင်း Wall Street Journal ကဖော်ပြပါတယ်ပြန်ပေးဆွဲခံခဲ့ရတဲ့အဖွဲ့ထဲမှာအသက်8လကနေ15နှစ်အရွယ်အထိကလေးငယ်9ဦးလည်းပါဝင်ချောင်းဟေတီဝန်ကြီးရဲ့ပြောဆိုချက်ကိုကိုကာပီသတင်းကဖော်ပြပါတယ်။သူတို့ကို Port-au-Prince စင်ကြေဘုံကလျှို့ဝှက်အိမ်တစ်လုံးမှာထိမ့်သိမ်းခံထားရကြောင်းလည်းပြောပါတယ်။ပြန်ပေးငွေမပေးဘဲသာသနာပြုအဖွဲ့က18ဦးပြန်လွှတ်ပေးရင်ညှိနှိုင်းနေချောင်းဝန်ကြီး Quaidel ကဂျာနယ်ကိုပြောပါတယ်။သူတို့ကိုငွေပေးရင်နောက်ထပ်လက်နက်နဲ့ကြီးတွေဒီငွေကိုသုံးချမှာဖြစ်တယ်လို့ဝန်ကြီးကပြောဆိုချောင်းလည်းဖော်ပြပါတယ်ပြီးခဲ့တဲ့ဧပြီလအတွင်းကလည်းအဲ့ဒီအဖွဲ့ကပြန်ပေးဆွဲခဲ့တဲ့ကက်သလစ်ခရစ်ယာန်ဘုန်းကြီး၅ပါးနဲ့သီလရှင်၂ပါးတဲ့ကဘုန်းကြီး၂ပါးအတွက်ပြန်ပေးငွေပေးခဲ့ပြီးတဲ့နောက်မှာသူတို့ကိုပြန်လွှတ်ပေးခဲ့တာလို့လည်းဝန်ကြီးကပြောပါတယ်သာသနာပြုအဖွဲ့ဝင်တွေကိုရှာဖွေပြီးဘေးကင်းလုံခြုံမှုရှိစေအတွက်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဆောင်ရွက်နေပါတယ်လို့လည်းသမ္မတအိမ်ဘျူရိုကတနင်္လာနေ့မှာပြောပါတယ်ရှင်
ယူကရိန်းနိုင်ငံရဲ့ NATO မဟာမိတ်အဖွဲ့တွေကိုဝင်ရောက်လိုတဲ့ဆန္ဒကိုတခြားနိုင်ငံတစ်ခုခုကကြားဝင်ဟန်တားလို့မရကြောင်းယူကရိန်းမှာရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအင်္ဂါနေ့မှာပြောကြားလိုက်ပါတ
ယ် Ukraine as you heard me say earlier has a right to decide its own future foreign policy
ယူကရိန်းနိုင်ငံအနေနဲ့သူ့ရဲ့နိုင်ငံခြားဆက်ဆံရေးနဲ့ပတ်သက်တဲ့မူဝါဒကို ူသဘောနဲ့သူဆုံးဖြတ်ခွင့်ရှိပါတယ်ဒါကိုလည်းပြင်ပဩဇာတရားမှုတစ်စုံတရားမရှိဘဲအကောင့်အထက်ဖို့လှုံ့ဆော်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်ယူကရိန်းအနေနဲ့ NATO မှာမိတ်အဖွဲ့တွေကိုဝင်ရောက်ဖို့ကိစ္စကိုရုရှားကကန့်ကွက်ခဲ့တဲ့အပေါ်ဝင်ကြီးအော့စတင်ကတုံ့ပြန်ပြောဆိုခဲ့တာပါရုရှားအနေနဲ့ခရိုင်းမီးယားဒေသကိုဝင်ရောက်သိမ်းပိုက်တာကိုရပ်ဖို့ယူကရိန်းရှေ့ဘက်ဒေသမှာစစ်ပွဲတွေဖန်တီးတာကိုရပ်ဖို့ယူကရိန်းနဲ့ဇက်နဲ့ပင်လယ်နဲ့ဒေသတစ်လျှောက်မတည်မငြိမ်ဖြစ်အောင်ဖန်တီးနာတွေကိုရပ်ဖို့အမေရိကန်အနေနဲ့တောင်းဆိုကြောင်းကိုလည်းကာဝေးဝင်ကြီးကပြောဆိုခဲ့ပါတယ်ဒါအပြင်ယူကရိန်းအနေနဲ့သူကိုယ်သူကာဝယ်နိုင်အောင်လှုပ်ဆောင်နေတာတွေကိုအမေရိကန်အနေနဲ့တတ်နိုင်တာအလုံးကိုဆက်လက်ကူညီသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ကာဝယ်ရေးဝန်ကြီးဟာယူကရိန်းနိုင်ငံခီးစဉ်ပြင်းရင်ရိုမေးနီးယားနိုင်ငံကိုပုံထူးနဲ့မှဆက်လက်သွားရောက်မှာဖြစ်ပါတယ်။အဲ့ဒီနောက်ဘရပ်ဆဲလ်မြို့တော်မှာကျင်းပမဲ့ NATO ကာဝယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့ဆက်လက်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ။
လူတွေအလုံးရှင်တဲ့နိုင်ငံဖြတ်ကျော်ရွှေ့ပြောင်းနေထိုင်တဲ့ပြဿနာကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာလက်တင်အမေရိကဒေသကိုဒီသတင်းပတ်ထဲမှာပဲသွားပါတယ်။လက်တင်အမေရိကန်နိုင်ငံတွေဖြစ်ကြတဲ့ကိုလံဘီယာနိုင်ငံမှာဗင်နီဇွဲလာကရွှေ့ပြောင်းဝင်ရောက်သူ200,000လောက်ရောက်ရှိနေပြီးအီကွေဒေါမှာလည်းအများအပြားလက်ခံထားရတာပါ။ဝန်ကြီးဘလင်ကင်ဟာအင်ကာနစ်မှာချီလီနိုင်ငံသားရေးဝန်ကြီးကိုလံဘီယာဒုတိယသမ္မတတို့နဲ့ဆွေးနွေးခဲ့ပြီးကိုလံဘီယာနိုင်ငံမြို့တော်ဘိုဂိုတာမှာဗုဒ္ဓဦးနေကျင့်ပမဲ့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာဝန်ကြီးအဆင့်ဆွေးနွေးပွဲကိုပူရဲတာဝန်ယူခဲ့တဲ့အတွက်နဲ့ဗင်နီဇွဲလာရွှေ့ပြောင်းနှစ်သန်းနီးပါးကိုယာယီအကာအကွယ်ပေးရေးအစီအစဉ်ချမှတ်ပေးတဲ့အတွက်ပါကျေးဇူးတင်ကြောင်းပြောခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကကြေညာချက်ထုတ်ပါတယ်အထူးသဖြင့်ဗင်နီဇွဲလာနဲ့ဟေတီအပါအဝင်ဒေတာရင်းကဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုချီလီဘက်ကဆက်လက်ပံ့ပိုးပေးနေတဲ့အတွက်ရောဗုဒ္ဓဦးနေ့ဆွေးနွေးပွဲမှာပါဝင်မှုအတွက်ပါချီလီနိုင်ငံသားရေးဝန်ကြီးကိုအမေရိကန်နိုင်ငံသားရေးဝန်ကြီးကကျေးဇူးတင်ကြောင်းပြောခဲ့တယ်လို့လည်းတီးခြားထုတ်တဲ့ကြေညာချက်မှာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Price ကဖော်ပြထားပါတယ်ကမ္ဘာတစ်လောက်မှာဗျံပရာဖြစ်နေတဲ့ပုံမှန်မဟုတ်တဲ့ရွှေပြောင်းသွားလာမှုတွေကိုရပ်ဆိုင်းနိုင်ရေးဒေတာရင်းမှာဥပဒေနဲ့ညီညွတ်ပြီးဘေးကင်းလုံခြုံမဲ့လူသားဆန်တဲ့ရွှေပြောင်းသွားလာမှုဖြစ်ရေးလက်ငင်းအေးအေးယူဆောင်ရွက်ချက်တွေအပါအဝင်နိုင်ငံဆက်ဆံရေးမှာတူညီတဲ့ရည်မှန်းချက်တွေကိုဆွေးနွေးခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်ရှင်
ဒီရွေးအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5859နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်ခင်ဗျာသတင်းတွေကိုဆက်လက်ပြီးတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာကြုံနေရတဲ့ပြဿနာတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအထက်အဲတွေပေါ်ပေါက်နေတဲ့အတွက်အထူးစိုးရိမ်ပူပန်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကထပ်မံပြောဆိုလိုက်ပါတယ
် According to our humanitarian colleagues some 3 million women children and men urgently need life saving assistance and protection due to conflict
ပဋိပက္ခတွေစာနာရိတ်ကမလုံလောက်မှုတွေတဘာဝဘေးအန္တရာယ်နဲ့ကိုဗစ်ကာယောဂါတွေကြောင့်မြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ3သန်းလောက်ဟာအသက်ရှင်နိုင်ရေးအတွက်အရေးပေါ်အကူအညီတွေလိုအပ်နေကြောင်းမြန်မာနိုင်ငံခြေစိုက်လူသားချင်းစာနာမှုဆိုင်ရာအကူအညီအပေးရေးအဖွဲ့တွေကပြောဆိုပါတယ်။နယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖရန်ဟတ်ကသတင်းတောက်တွေကိုအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒီအရေးပေါ်အကူအညီတွေကိုလိုအပ်နေတဲ့လူ3သန်းထဲမှာအနာမသိမ်းပြီးနှစ်ဆန်းပိုင်းကတန်းကျော်လောက်သာရှိခဲ့ပြီးတော့ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအနာသိမ်းပြီးနောက်နှစ်တန်းတိုးလာခဲ့တယ်ဖြစ်ပါတယ်ဖေဖော်ဝါရီလစစ်တပ်ကအနာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်နောက်ထပ်လူပေါင်း23,900ကျော်အိုးအိမ်ဆုံးခွာထွက်ပြေးရကြောင်းကိုလည်းကုလသမဂ္ဂကဖော်ပြထားပါတယ်လက်နက်ကင်ပဋိပက္ခတွေဖြစ်နေတဲ့နေရာတွေကအကူအညီလိုအပ်နေသူတွေထံကိုအကူအညီတွေရောက်အောင်ပေးဖို့ကြားဖို့ကိုလည်းကုလသမဂ္ဂကထပ်မံတိုက်တွန်းထားပါတယ်။ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်း၊ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းဒေသအတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူ35,000ကျော်အတွက် UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကဆက်လက်ကူညီထောက်ပံ့နေကြောင်းကိုလည်းကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ။
ဆီယနာတိမ်မှုနောက်ပိုင်းဖန်ခံထားသူတချို့ကိုလူငယ်တက်တာကွင်းနဲ့အောက်တိုဘာလ18ရက်နေ့မှာစစ်ကောင်စီကပြန်လွှတ်ပေးခဲ့ပြီးတဲ့နောက်တချို့ကတော့ထောင်ရှိမှာပဲပြန်ဖမ်းခဲ့တယ်လို့မိသားစုဝင်တွေက VOA ကိုပြောပါတယ်ဒီထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မိချီလာခရိုင်အတွင်းမှုကိုသက်မောင်မောင်ကိုလည်းပြန်ဖမ်းခဲ့တဲ့အကြောင်းဇနီးဖြစ်သူကပြောပါတယ်။အော်တိုဘားလ18ရက်နေ့စစ်ကောင်စီရဲ့လူငယ်တပ်သားခွင့်နဲ့လွတ်မြောက်လာတဲ့ထောင်ချီတဲ့သူတွေထဲမှာတရုတ်ဆောင်အကယ်ဒမီအင်ဒရာဂျော်စင်နဲ့လူမှုကွန်ရက်မှာကြော်ကြားတဲ့ဝင်းမင်းတန်းတို့ပြန်လွတ်လာကြောင်းကနေဦးထွက်ပေါ်လာတဲ့သတင်းတွေကိုကိုကပီ VOA မြန်မာပိုင်းအပါအဝင်သတင်းဌာနတချို့ကဖော်ပြခဲ့ကြပါတယ်။ဒါပေမဲ့လည်းသူတို့နှစ်ဦးအမှန်တကယ်မလွတ်မြောက်သေးကြောင်းအင်တာနက်ကအချက်လက်တွေကိုစစ်ဆေးဖော်ပြနေတဲ့ boommyanmar.com မှာဖော်ပြပါတယ်။အော်တိုဘလ18ရက်နေ့မှာစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့အထက်မှာဘသူတွေပါဝင်ပြီးဘယ်နှယောက်ပြန်ဖမ်းခံရတယ်လဲဆိုတာကိုလည်းတိတိကျကျမသိရပါဘူးရှင
်။တရုတ်ပြည်လူခွင့်ထူဖောက်မှုတွေကြောင့်နောက်နှစ်ဆောင်းရသည့်အိုလံပစ်အားကစားပွဲကိုတရုတ်ပြည်မှာမကျင်းပဖို့လူခွင့်လှုပ်ရှားသူတွေကကန့်ကွက်တောင်းဆိုနေပါတယ်။တရုတ်ပြည်မှာဝီဂါမွတ်စလင်တွေအပါအဝင်လူနည်းစုမွတ်စလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုလူခွင့်ချိုးဖောက်မှုတွေကိုမရပ်တန့်မှုဆိုရင်နိုင်ငံတကာအိုလံပစ်ကော်မတီအနေနဲ့တရုတ်ပြည်မှာအိုလံပစ်အားကစားပွဲကျင်းပတာကိုရွှေ့ဆိုင်းထားဖို့ဒါမှမဟုတ်နိုင်ငံတနိုင်ငံမှာရွှေ့ပြောင်းကျင်းပဖို့လူခွင့်လှုပ်ရှားသူတွေကတောင်းဆိုထားပါတယ်တရုတ်ပြည်မှာဝီဂါမွတ်စလင်တသန်းလောက်ကိုအချင်းစခန်းမှာဖမ်းဆီးထားပြီးတချို့ကိုညှဉ်းပန်းနှိပ်စက်တာအတင်းအကျပ်သားကြောဖျက်ဆီးတာအာတမအလုတ်စေခိုင်းတာတွေကျူးလွန်တယ်လို့လူခွင့်အဖွဲ့တွေကပြောဆိုထားပါတယ်ဒါအပြင်ဟောင်ကောင်ကစန္ဒပြသမားတွေကိုအကြမ်းဖက်နေနေတာထိုင်ဝမ်နဲ့တိဘက်ဒေသကတိုင်ပန်နဲ့တိဘက်ဒေသပေါ်ထားတဲ့တရုတ်ရဲ့မူဝါဒစတာတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ပြည်တွင်းဝေဖန်မှုတွေကိုလည်းတရုတ်ကခံနေရပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဂရိနိုင်ငံမှာအိုလံပစ်မီးရှုတိုင်းမီးထွန်းကြီးတဲ့အခမ်းအနားမှာစန္ဒပြသမား၃ဦးကတိဘက်အလံတွေကင်ဆောင်ပြီးလူမျိုးတုံးတပ်ဖြတ်တဲ့ကစားပွဲအလိုမရှိလို့ကြွေးကြော်ခဲ့ကြပါတယ်ခင်ဗျာ။
COVID-19 ကပ်ဘေးရောဂါနဲ့ဆက်ဆက်ပြီးကျောင်းတွေပိတ်ထားရတာကြောင့်အာရှကလေးငယ်တန်း800ကျော်ထိခိုက်ရကြောင်းကုလသမဂ္ဂကလေးတင်ငယ်ရန်ပုံငွေအဖွဲ့ UNICEF နဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO တို့ကပြောပါတယ်ပညာရေးဝန်ဆောင်မှုမချောမွေတာကြောင့်ကလေးငယ်တွေအပေါ်တက်ရောက်ရိုက်ခတ်မှုတွေကိုလစ်လျူရှုလို့မရကြောင်းကျောင်းတွေဆက်ပြီးပိတ်ထားတာကြောင့်သူတို့စွန့်ရည်ပြည့်အောင်ဖြည့်ဆည်းတင်ယူရေးအကြီးမားဆုံးအခွင့်အလမ်းနဲ့လွဲချော်ရတယ်လို့လည်းUNICEF ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးမာကိုလူချီကိုစီကပြောပါတယ်ရှင
်ကိုစောမှုထော်နဲ့မတ်တန်ဂီထိုက်ပါရှင်ဗုဒ္ဓဘူးနေနဲ့ခင် VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါဒီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website ဖြစ်တဲ့ burmese.voanews.com တို့မှာ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုဒီကျမတို့အတန်လွှင့်နေတဲ့အချိန်မှာဒီ Washington DC မှာဒီ IRI ရဲ့စုချင်းမြင့်ပွဲအခမ်းအနားကိုဒီတန်မတ်ကြီးဦးကျော်မိုးထွန်းဟာကိုယ်တိုင်တက်ရောက်ယူနေပါတယ်Washington အခြေစိုက် International Republican Institute IRI ရဲ့ဒီနှစ်အတွက်လွတ်လပ်ခွင့်ဆုရှင်တွေထဲမှာကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းလည်းပါဝင်ပါတယ်။အဲ့ဒီအခမ်းအနားကို VOA မြန်မာပိုင်းဝိုင်းတော်သူမတ်ဤတန့်စင်နဲ့ဝိုင်းတော်သားကိုခင်မောင်စိုးမင်းတို့တွားရောက်တင်ယူနေတာပါ။ဒီအခမ်းအနားအစီအစဉ်နဲ့ပတ်သက်လို့ကိုခင်မောင်စိုးမင်းကိုအတန်လွှင့်ချိန်မတိုင်ခင်လေးမှာ Zoom ကနေဆက်သွယ်မေးမြန်းထားပါတယ်
။အခုတို့9:50 မှာအခမ်းအနားဆမှာဖြစ်ပါတယ်အခုတော့ဧည့်သည်တော်တွေရောက်လာပါပြီစုချင်းမြင့်ခံရမဲ့မြန်မာနိုင်ငံကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းရဲ့နောက်ဟိုဘယ်လာရုနိုင်ငံကဝန်ကြီးချုပ်ကနောက်လစ်သူရေးနီးယားနိုင်ငံကဒီနိုင်ငံရေးသမားတယောက်ကနောက်ကျူဘာနိုင်ငံကဂီတပညာရှင်ရဲ့သူတို့လည်းဒီစကားတွေပြောကြလိမ့်မယ်နောက်တစ်ခါဒီပွဲမှာစီနိတ်အထက်လွတ်တော်ကဒီမစ်မက်ကောနယ်လည်းဒီစကားပြောမှာဖြစ်ပါတယ်ဒီပွဲမှာ
အခုလိုပေါ့နော်ဒီနှစ်အတွက်ချင်းမြင့်ခံရတဲ့တန်မတ်ကြီးဦးကျော်မိုးထွန်းအပါအဝင်အခြားဒီလွတ်လပ်ခွင့်စုရရှိတဲ့သူတွေနဲ့ပတ်သက်ပြီးတော့ IRI ဘက်ကပေါ့နော်ဒီစုကိုသူတို့ဒီလူတွေကိုဘာကြောင့်ရွေးချယ်ချင်းမြင့်ရတယ်လဲဆိုတာကိုရောသိရလားရှင
်ဒီစုတွေကိုတော့သူတို့ချင်းမြင့်ရတဲ့အကြောင်းအရာဒီမိုကရေစီရဲ့လွတ်လပ်ခွင့်အတွက်ကဘာတဝမ်းကအကျိုးပန်းတဲ့သူတွေကို IRI ကအ မြစ်စင်ချင်းမြင်တာပါအဲ့အတွက်ထဲမှာအဲ့ဒီထဲမှာပဲကုလသမဂ္ဂဆရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းလည်းပါဝင်ပါတယ်ဦးကျော်မိုးထွန်းကဆိုရင်ဖေဖော်ဝါရီလ1ရက်နေ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလက်မခံပဲဒီမိုကရေစီလှုပ်ရှားသူတွေနဲ့ပူးပေါင်းခဲ့တဲ့အတွက်အင်အားအင်ကစုချင်းမြင်မှုဆုံးဖြတ်ခဲ့တာပါကျန်တဲ့ပူရဲချင်းမြင်ခံရတဲ့သူတွေလည်းသူ့နိုင်ငံအသီးသီးမှာအဲ့ဒီလိုလှုပ်ရှားခဲ့လို့ချင်းမြင်ခံရတာဖြစ်ပါတယ်ခင်ဗျ
โอเคအရင်ကဟိုဒီစုကိုဒီဒေါ်ဆန်းစုကြည်ကိုလည်းချင်းမြင့်ခဲ့ပူရဲပေါ့နော်ဆိုတဲ့ခါကျတော့ဒီစုကိုပေါ့နော်ဘယ်လိုလူမျိုးတွေကိုသူတို့ကအဓိကရွေးချယ်ချင်းမြင့်လေးရှိလဲရှင
်ဒီစုကိုအရာအရာနေပြီးတော့1996ခုနှစ်တုန်းကအဲ့ဒီအချိန်မြမဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုလည်းချင်းမြင့်ခဲ့ပါတယ်ချင်းမြင့်ရတဲ့အကြောင်းရင်းတရားတော့အခုဦးကျော်မိုးထွန်းတို့ချင်းမြင့်ခဲ့တယ်လို့ပါပဲလွတ်လပ်ရေးဒီမိုကရေစီရေးတန်းတူညီမျှရေးပေါ်မှာဒီဒီဇိုင်းမတ်မတ်လှုပ်ရှားခဲ့တဲ့အတွက်ကြောင့်အိုင်အိုင်ကနေပြီးတော့ဒေါ်အောင်ဆန်းစုကြည်ကိုလည်း1996ခုနှစ်ကချင်းမြင့်ခဲ့တာဖြစ်ပါတယ်ဒီစုကိုပဲဒေါ်အောင်ဆန်းစုကြည်ကဲ့သို့ပဲဒီအမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးဝန်ကြီးဟောင်းကောလင်းပါဝါကိုလည်းသူဒီစုချင်းမြင့်ခဲ့ပါတယ်ကောလင်းပါဝါမကြာသေးခင်ကပဲကွယ်လွန်သွားခဲ့တာပေါ့လေနောက်ထပ်စုချင်းမြင့်ခံရတဲ့ထင်ရှားတဲ့သူတွေကတော့ဒီအမေရိကန်သမ္မတရေထဲမှာအဲ့ဒီခေတ်အခါကအသက်အကြီးဆုံးဖြစ်တဲ့ Ronald Reagan တို့သမ္မတ George W. Bush Senior ရောသူ့ရဲ့သား George W. Bush ကိုချီးမြှင့်ခံရပါတယ်အလားတူသမ္မတကရိုဟောင်း Laura Bush ကိုလည်းချီးမြှင့်ခဲ့ပါတယ်နောက်တခါဒီ Russia Democracy ခေါင်းဆောင် Boris Nemtsov တို့နောက်တခါဟိုပုတ်ရမ်းမင်းကြီး John Bolton တို့စတဲ့ပုဂ္ဂိုလ်တွေကိုလည်းဒီစုချီးမြှင့်ခဲ့ပါတယ်ခင်ဗျ
အဲ့တော့ဒီ IRI နဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုကဘယ်လောက်ထိဟိုဆက်ဆက်မှုတွေရှိခဲ့လဲရှင
်။ IRI ကမြန်မာဒီမိုကရေစီရေလှုပ်ရှားမှုကိုဆင်ဆက်မပြစကြရတဲ့အခုချိန်ထိဒီအားပေးကူညီခဲ့တာပါခင်ဗျ။အထူးသဖြင့်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုဆိုရင် IRI ကနေပြီးတော့ဒီအတက်ပညာစိတ်ဓာတ်ရေးရာငွေကြေးအားလုံးအကူအညီပေးခဲ့ပါတယ်ခင်ဗျ။ဟိုအရင်ကတည်းကဟို IRI ကဒါရီမကပဲနဲ့မြန်မာနိုင်ငံကနေပြီးတော့ဒီဒီမိုကရေစီရေလှုပ်ရှားသူတွေသဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေအားလုံးကိုအမေရိကန်ပြည်ထောင်စုကိုခေါ်ယူပြီးတော့ဒီဒီသင်တန်းတွေတက်တာတွေဆွေးနွေးပွဲဖလှယ်ခဲ့တာတွေကအစအကုန်လုံးလှုပ်ဆောင်ခဲ့ပါတယ်ခင်ဗျ။အိုင်အာရဲ့အကူအညီတွေဟာမြန်မာဒီမိုကရေစီရေမှာအများကြီးအချိုးရှိခဲ့ပါတယ်ခင်ဗျ
။ကျေးဇူးပဲကိုစုံမေ။အဲကျမတို့လည်းနောက်ပိုင်းဒီဒီအခုစုပေးပွဲအခမ်းအနားနဲ့ပတ်သက်လို့လည်းဆက်ပြီးတော့တင်ပြပါအောင်မရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
။ဒါကတော့ IRI စူပေးပွဲအခမ်းအနားကိုကိုရိုင်းရောက်ရှိနေတဲ့ကိုခင်မောင်စိုးမင်းကိုဒီအတန်လွှင့်ချိန်မတိုင်ကလေးမှာတိုက်ရိုက်ဆက်သွယ်မေးမြန်းခဲ့တာပါ။အခုလို့တတ်မှတ်ကြီးဦးကျော်မိုးထွန်းကိုရိုင်းစုလက်ခံယူတဲ့အကြောင်းအသေးစိတ်ကိုတော့ဒီညထုတ်လွှင့်မဲ့ VOA မြန်မာပိုင်းရုပ်သံနဲ့ရေဒီယိုအစီအစဉ်မှာအပြည့်အစုံကြည့်ရှုနားဆင်ကြရဖို့ရှိပါတယ်။မကြာခင်မှာတော့နလန်ထူဖို့ကြိုးစားနေရစေပကံဒေတာကခီးသွွားလုပ်ငန်းအကြောင်းကိုတင်ပြမှာပါ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
မြန်မာနိုင်ငံအလဲပိုင်းမှာအခုနှစ်ထဲမိုးများတာကြောင့်ပကံမျိုးကရှေးဟောင်းဇီဒီပထိုးတွေထိခိုက်ပျက်စီးတာတွေများလာနေပါတယ်။ဒီရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
။သတင်းကြွပြီးချိန်မိုးကုံဆောင်ကူးကာလဆိုရင်ရှေးဟောင်းဇီဒီပထိုးတွေရှိတဲ့ပကံမျိုးမှာပုံမှန်ခီးသွွားဧည့်သည်တွေနဲ့စတင်စီကားနေလေရှိပါတယ်။ဒီကာလမှာအခုနှစ်တော့မိုးရီရွာနေတာကြောင့်ရှေးဟောင်းဇီဒီပထိုးတွေထိခိုက်ပျက်စီးတာတွေခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်။မိုးများပြီးရေတက်တဲ့အချိန်ကြောင့်ဖျားစီဒီတွေရဲ့အုံနယံပြိုကျပျက်စီးတာတွေဖျားအဝင်မုတ်ဦးပြိုကျတာတွေနဲ့မဟာယံတတိုင်းပြိုကျတာတွေရှိလာနေတာပါဒီအထဲမှာနယံရန်ဆေးရီပကြီးလက်ရကောင်းတွေနဲ့ထင်ရှားတဲ့ပထိုးသားများဖျားလည်းပြိုကျပျက်စီးသွားတယ်လို့ပကံဒေသခံအလဲညွန်ကိုမင်းတင်ကပြောပါတယ
်မိုးကလည်းဒီနှစ်ကဒီတိတိတသာများတယ်အဲပထိုးသားများကလည်းနည်းနည်းပြိုတယ်အဲပထိုးသားများကလည်းဒီအဲ့ဒီပထိုးသားများဆိုလို့ရှိရင်တွန်းနယံပကြီးတွေကတော်တော်ကောင်းတယ်ထားရပေါ်တော့အရင်မိုးနေခင်ကလေးကအဲ့ပထိုးသားများရဲ့အရှိမြောက်တောင်ကရေစိတ်နေရလေ တော့ကတော့ဝင်းကြီးကလည်းတော့တော့မပြက်နေသလားနယံကြီးတွေကြွားကြနေပြီလားဘာလားအကုန်လုံးရေအိုင်သလားဘာလားဘာမှမပြည့်အောင်ရားတွေကပိတ်ထားတော့လေ
နှစ်ပေါင်းထောင်ချီတဲကတည်ရှိလာတဲ့ဒီဇေဒီပထိုးတွေကိုပုံမှန်ပြုပြင်ထိန်းသိမ်းရေးကိုထိထိရရဆောင်ရွက်ဖို့လိုတယ်လို့လည်းသူကပြောပါတယ
်ဒီတိုင်းပြည်စည်းနေတာတွေကိုကြည့်နေရတာတော့စိတ်မကောင်းဘူးပေါ့ဗျာတစ်ခုခုတော့ဘာလို့ပြောထိန်းသိမ်းတဲ့လုပ်ငန်းမျိုးတွေပါကြီးလောက်ချင်တာပေါ့ဒါပေမဲ့အဲ့လိုလဲသူကလုံးဝအဆင်မပြေတဲ့အခြေအနေကြီးဖြစ်နေတာကြတော့ပြောရတာတော်တော်ကိုခက်နေအနေထားဖြစ်နေဒီပုဂံနဲ့ပတ်သက်ပြီးလေဒါဘယ်ကနေဘယ်ကနေဘယ်လိုစလုပ်အောင်မှန်းကိုမသိဘူးဖြစ်နေဘူးသူကတစ်ခုခုဖြစ်လာလို့ရင်ကျွန်တော်တို့ကဒီအရာကိုထိန်းသိမ်းဖို့အတွက်ဘယ်သူအားကိုးလို့အားကိုးရမှန်းကိုမသိဘူးဖြစ်နေတာဘယ်သူအကူအညီတောင်းလို့တောင်းအောင်မှန်းကိုမသိဘူးဖြစ်နေတာသူကလေ
ကုလသမဂ္ဂယူနက်စကိုကပုဂံကိုရှေးဟောင်းအမွေအနှစ်အဖြစ်ထိန်းသိမ်းရမယ့်နေရာအဖြစ်2019ခုနှစ်ကသတ်မှတ်ခဲ့ပါတယ်။ကမ္ဘာအမွေအနှစ်စည်ရင်းဝင်ဖြစ်တဲ့ပုဂံဒေသမှာဖျားစီတီပေါင်း3800ကျော်ရှိပါတယ်။ကမ္ဘာယဉ်ကျေးမှုအမွေအနှစ်သတ်မှတ်ထားတဲ့ဒေသတွေကိုကာကွယ်ထိန်းသိမ်းမှုအတွက်ယဉ်ကျေးမှုအမွေအနှစ်ဒေသများကာကွယ်ထိန်းသိမ်းရေးဥပဒေကိုတော့2019ခုနှစ်ဖေဖော်ဝါရီလတုန်းကပြဋ္ဌာန်းထားပါတယ်။လူသိများတဲ့ထင်ရှားတဲ့ဖျားစီတီတော်တွေအပြင်ပြုပြင်ထိန်းသိမ်းဖို့လိုနေတဲ့ဇေဒီယိုတွေကိုလည်းအ мян ဆုံးဆောင်ရွက်ပေးဖို့ဒေသခံတွေကလိုလားနေကြပါတယ်။ပုဂံဒေသမှာဝင်ငွေအတွက်ကဘာလှည့်ခီးသွွားလုပ်ငန်းတွေကိုအဓိကအားထားကြရတာပါ။ကိုဗစ်ကရောဂါဖြစ်စကတည်းကထိခိုက်နေတဲ့ခီးသွွားလုပ်ငန်းတွေစစ်အာဏာသိမ်းပြီးနောက်မှာလုပ်ငန်းတွေပုံမှန်ပြန်လည်မလည်ပတ်နိုင်သေးတာကြောင့်လုပ်ငန်းတော်တော်များများအခက်အခဲဖြစ်နေကြပါတယ်။ကရောဂါနဲ့နိုင်ငံရေးအခြေအနေကြောင့်ပုဂံဒေသခီးသွွားဝင်ရောက်မှုကလည်းမရှိသလောက်လျော့နေသွားတယ်လို့ဒေသခံတွေကပြောပါတယ်။ခီးသွွားဧည့်သည်တွေကိုမှီကိုပြီးလောက်ကင်စားတောက်နေရတဲ့ဒေသခံတွေလည်းအခက်အခဲတွေရှိနေပါတယ်။ဟိုတယ်လုပ်ငန်းတွေလည်းယာယီရန်နာထားရတာနှစ်နှစ်နီးပါးရှိနေတာကြောင့်လုပ်ငန်းရှင်တွေအတော်လေးအခက်ကြုံနေကြရပါတယ်။ဒီအချိန်မှာပဲဟိုတယ်တွေနဲ့သက်ဆိုင်တဲ့ရင်မျိုးကွန်မြေကွန်တွေကိုမဖြစ်မနေပေးသွင်းရမယ်လို့တောင်းခံနေပြီးလုပ်ငန်းလိုင်စင်ပိတ်သိမ်းမယ်ဆိုတဲ့အထိဖိအားပေးမှုတွေရှိလာတယ်လို့ဟိုတယ်ပိုင်ရှင်သူကပြောပါတယ
်။ဒါမှကတူရစမှုအဓိကအားကိုးနေရတော့ဒီခါမှမပေးသေးနေတာမဟုတ်ပေမဲ့သူတို့ဘက်ကစัญญาမှုတစ်ခုနဲ့ကိုဖြစ်ချုံမှုကလူချင်တာပုဂံမှာဒီလောက်ကြီးဧည့်သည်မလာလို့ဒီလိုခက်ပြတ်နေပါတယ်ဆိုအနေထားမှာအဲ့လိုတောင်းခံရတော့အမှတစ်ဖက်နဲ့တည်းတူညီမတို့လုပ်ငန်းရှင်တွေနဲ့ကြတော့မလုံခြုံတော့ဘူးပေါ့နော
်ပြပတ်ခီးသွားဧည့်သည်တွေပြန်မလာကြသေးတဲ့ရှေးဟောင်းပုဂံမျိုးစီပြည်သွင်းဧည့်သည်အနေအချင်းတွားလဲလာတော့ရှိနေပါတယ်ဒါပေမဲ့အရင်လိုလုပ်ငန်းတွေပုံမှန်ပြန်ဖြစ်နိုင်မှုအများကြီးလိုနေသေးတယ်လို့ဟိုတယ်လုပ်ငန်းလုပ်နေကြသူတွေကပြောပါတယ်အခုလိုကဘာလက်ခီးတွေပြန်မများလာခြင်းတဘာဝကြောင့်ပျက်စီးနေတဲ့ရှေးဟောင်းဖျားတွေကိုပြန်ပြင်ဆင်တဲ့တယ်လို့ပုဂံဒေသခံတွေကပြောနေကြပါတယ်ခင်ဗျာ
ကိုရဲမှမှာရှင်အခုတော့မြန်မာနိုင်ငံကဒေါ်လာနဲ့ရွှေဈေးအခြေအနေကိုကြည့်ကြရအောင်ပါဗဟိုဘဏ်ကအမေရိကန်ဒေါ်လာတန်း90ကိုတွင်းကုန်လုပ်ငန်းအမျိုးအစား3ခုအတွက်ထုံရောင်းထားတာကြောင့်ပုဂ္ဂလိကဘဏ်တွေမှာဒေါ်လာငွေလဲနှုန်းအနည်းငယ်ကျသွားတယ်ဆိုပေမဲ့ပြင်ပဈေးကွက်မှာတော့ကျပ်2000အထက်မှာပဲရှိနေတော့ဖြစ်ပါတယ်။ဒါကြောင့်မြမရွှေဈေးနှုန်းဟာ18သိန်းအောက်ကိုမရောက်နိုင်သေးပဲဒီဝင်းကျင်မှာပဲရှိနေအောင်မယ်လို့ရွှေလုပ်ငန်းရှင်တွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင်
။မြမနိုင်ငံဘူဘန်ကဒေါ်လာကိုကျပ်1820နှုန်းနဲ့အမေရိကန်ဒေါ်လာတန်း90ကိုအောက်တိုဘာ18ရက်နေ့ကထုတ်ရောင်းခဲ့ပါတယ်။ဒါဟာဘူဘန်ထုတ်ရောင်းပေးတဲ့အထက်မှာပမာဏအများဆုံးဖြစ်ပါတယ်။ဒါပေမဲ့ဒီဒေါ်လာတန်း90ကိုစားသုံးစီလောင်စာစီနဲ့ဆေးဝါးတင်သွင်းတဲ့လုပ်ငန်းရှင်တွေအတွက်ပဲထုတ်ရောင်းပေးတာဖြစ်လို့ပြင်ပဒေါ်လာဈေးကွက်အပေါ်ကတော့တည်ရောက်မှုမရှိခဲ့ပါဘူး။လောင်စာစီတင်သွင်းတဲ့လုပ်ငန်းရှင်တယောက်ကတော့သူတို့အသင်းအနေနဲ့ဒေါ်လာ3သန်းပဲဝယ်လို့ရခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတခြားသွင်းကုန်လုပ်ငန်းတွေလုပ်ကင်နေကြတဲ့လုပ်ငန်းရှင်တွေလည်းအမေရိကန်ဒေါ်လာကိုလိုအပ်သလောက်ဝယ်ဖို့အခက်အခဲဖြစ်နေစေမှုပြင်ပငွေလဲနှုန်းဈေးကွက်မှာတော့အမေရိကန်ဒေါ်လာကိုကျပ်2000အထက်မှာရှိနေစေဖြစ်ပါတယ်။ဒါကြောင့်ပြင်ပပေါက်ဈေးနဲ့တွက်ချက်ထားတဲ့မြန်မာရွှေဈေးနှုန်းကလည်း18သိန်းအထက်မှာပဲရှိနေစေပါ။ရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကဒီနှစ်ရွှေဈေးကွက်အခြေအနေကိုအခုလိုပြောပြပါတယ်။ပြီးတော့ကမ္ဘာရွှေဈေးနှုန်းကလည်းဒီရက်ပိုင်းမှာပြန်တက်လာတယ်လို့သူကပြောပါတယ်။
ကလာဒီကြရင်တော့ကြလို့ရပါတယ်ဒေါ်လာဒီထုတ်ရောင်းနေဆိုတာကျွန်တော်တို့ရောင်းဈေးကွက်ကိုရောင်းပြီးတာပေါ့သူကဟိုကုမ္ပဏီတွေကိုဘဏ်တွေကိုရောင်းပြီးတာပေါ့အဲ့တော့အပြင်မှာကအဲ့ဒီဒေါ်လာဝယ်လို့မရဘူးဒီ1000ကျော်နဲ့ဝယ်နေကြတာအမှန်မှားတော့ကျွန်တော်တို့အရင်လိုပဲကြာတယောက်1000ရောင်းနေရောင်းနေ900ပဲရောင်းနေရောင်းနေမနီချေချာရနေလို့ရောင်းပြီးလိုက်ရင်တော့ကျွန်တော်တို့အစိုးရရောင်းပြီးတဲ့ဈေးနဲ့ရတယ်ဆိုရင်ဒီဘက်ဒီလိုထွက်တဲ့ခါကြတော့လေအဲ့ကုန်ရအဲ့လိုထွက်ကြတာပေါ့ကျွန်တော်တို့ကြတဲ့အပိုင်းကိုသွားကြည့်ပါလေဒီရွှေကြမှာကျန်တဲ့ပစ္စည်းတွေလည်းကြမှာ
2021 January လတုန်းကအမေရိကန်ဒေါ်လာငွေလဲနှုန်းဟာတဒေါ်လာကိုပြင်ပပေါက်ဈေးကျပ်1330ပဲရှိပါတယ်။အခုလက်ရှိဆိုရင်တော့အောက်တိုဘာ18ရက်နေ့ကဘိုးဘန်သတ်မှတ်ထားတဲ့ငွေလဲနှုန်းဟာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1820ကျပ်ဖြစ်ပြီးရန်ကုန်မြို့ကပြင်ပတရားဝင်ငွေလဲကောင်တာတွေမှာတော့ဝယ်ဈေး2000ကျပ်ရောင်းဈေး2040ကျပ်အထိရှိခဲ့ပါတယ်။ရွှေဈေးကတော့အခောက်ရွှေတစ်ကျပ်သားကိုရန်ကုန်မြို့မှာ183,500ကျပ်ဈေးဖြစ်နေပါတယ်ခင်ဗျာ။
ကိုခင်မောင်ဆိုမင်ပါရှင်အစီအစဉ်နောက်ပိုင်းမှာတင်ဆက်မယ့်အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာပြည်သူစစ်သားအဖွဲ့ကဘိုးကြီးညီတူတာနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်ဖို့ရှိပါတယ်ရှင်။ထိုင်းနိုင်ငံခွန်ကန်ပြည်နယ်မှာရှိတဲ့မြန်မာအများစုလုက္ကိုင်နေတဲ့ငါးဖမ်းပိုက်ဆက်ယုံမှာအစုလိုက်အပြုံလိုက်ကိုဗစ် -19 ကူးစက်မှုကိုတွေ့ရှိတဲ့အတွက်အောက်တိုဘာလ19ရက်နေ့ကစပြီးဆက်ယုံမှာလော့ကဒေါင်းလုပ်လိုက်ပါတယ်။ဒီအကြောင်း VOA သတင်းတောက်ထိုင်းချေဆိုင်သတင်းတောက်ဖြစ်တဲ့မအေးမာကပြောပြမှာပါရှင
်။ထိုင်းလာအိုနေဆက်ခွန်ကယ်ပြည်နယ်မှာရှိတဲ့မြန်မာတွေအများဆုံးလုံလောက်ကန်နေတဲ့ငါးဖမ်းပိုက်လုပ်တဲ့စက်ရုံကအလို့သမားတွေအစုလိုက်ပြုံလိုက်ကိုဗစ်ကပ်ရောဂါကူးစက်တာကြောင့်စက်ရုံကိုကန့်သတ်ပိတ်ဆို့မှုလုပ်လိုက်ရကြောင်းပြည်နယ်အုပ်ချုပ်ရေးမှူးနိုင်စုံဆက်ကျန်တရာကူကပြောပါရယ်။ထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရဲ့တာဝန်ခံဦးမင်းဦးကတော့အခုလိုပြောပြပါရယ်။
哦ခွန်ကယ်ကအဲ့ဒီမှာကကျွန်တော်တို့ငါးဖမ်းဟိုဖိုက်လုတ်တဲ့စက်ကိုနေရှိတယ်အဲ့မှာမြန်မာတွေအများကြီးလုတ်တယ် MOU လည်းရှိတယ် EU တွေလည်းကျွန်တော်များရှိတယ်ငါးဖမ်းပိုက်စက်ရုံတွေမှာရှိတဲ့စက်ရုံတွေမှာလုတ်တဲ့အလုပ်သမားတွေအုပ်စုကြားထဲမှာဒီအုပ်ဒီဟိုပါပေါ့သူတို့အုပ်စုလိုက်ကူးစက်မှုလေးအဲ့ဒါတွေ့တာပေါ့ဒီကတော့အဲ့ဒီနန်ဖုန်နဲ့မန်ချာဆိုတဲ့ဟိုပါလေဟိုမြို့နယ်ကူအဲ့ဒီမှာရှိတဲ့အဲ့ဒီစက်ရုံတွေရာတွေနောက်ပြီးအလုပ်သမားတန်ရာတွေအဲနောက်ပြီးတော့ကျွန်တော်တို့ဟိုပါပေါ့ဈေးပေါ့အဲ့ဒီသူတို့ဟိုလော့ဒေါင်းချလိုက်ချတာပေါ့နော်ခုတွေ့ရဥစ္စာ144ရောက်ပေါ့နော
်ရှေ့ပြားလို့တမားချားတဲ့နေမှာကောဈေးနဲ့ထောင်နေမှာအခုရပိုင်းတွင်ကူးစက်မှုတွေတိုးလာနေတဲ့အတွက်စောင့်ကြည့်ရတဲ့ပြည်နယ်တစ်ခုဖြစ်ကြောင်းပြည်နယ်အာဏာပိုင်တွေကပြောပါတယ်အစုလိုက်အပြုံလိုက်ကူးစက်ခံရတဲ့လူနာတွေနဲ့ပတ်သက်လို့တော့ဈေးကူးတာမှုတွေပေးဖို့အာဏာပိုင်တွေကစီစဉ်နေတယ်လို့လည်းဦးမင်းဦးကပြောပြပါတယ
်ကူးစက်ထားပြီးလူတွေကိုကြတော့သူတို့ဟောပေါ့ဟိုစီတန်ခွဲရမယ်ပြီးရခါကျရင်လိုအပ်တဲ့စေကူတာမှုပေးမယ်လို့အဲ့လိုပြောတာပဲ
ထိုင်းနိုင်ငံခွန်ကယ်ပြည်နယ်ထဲမှာတော့ကိုဗစ်ကာကွယ်ဆေးကိုလူဦးရေရဲ့80ရာခိုင်နှုန်းကိုထိုးနှံပြီးပြီလို့လည်းဆိုပါတယ်ထိုင်းနိုင်ငံမှာတနင်္ဂနွေလုံးနှံ့ကိုဗစ်အတည်ပြုလူနာသက်တမ်း8သိန်းကျော်ရှိပြီးအောက်တိုဘာလ19ရက်နေ့တနေ့တည်းကူးစက်သူကတော့9000ကျော်ရှိပါတယ်သေဆုံးသူစုစုပေါင်းကလည်း18000ကျော်ရှိတယ်ဆိုပြီးကျန်းမာရေးဝန်ကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ထိုင်းဆိုရကတော့ကိုဗစ်ဖြစ်ပွားမှုနှုန်းရော့ကျလာတဲ့အတွက်ကန့်သတ်ချက်တချို့ကိုဖြေလျှော့တာတွေလုပ်နေပြီးမြန်မာအပါအဝင်အင်းနီနာချင်းနယ်ဇက်တီကိုလာမဲ့2022ခုနှစ်နှစ်ဆန်းမှာပြန်ဖွင့်ဖို့အတွက်စီစဉ်ထားပါရရှင
်။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။ဗုဒ္ဓဖူးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်နေပါရယ်။ကျမတို့လူထုမိတ်ဆွေအစီအစဉ်ကိုလည်း24နာရီတင်ဆက်နေပါရယ်ရှင်။ဒီအစီအစဉ်ကိုဒီ24နာရီရုပ်မြင်သံကြားထုတ်လွှင့်မှုဖြစ် VOA American အတန်နဲ့လွတ်လပ်တဲ့အာရှအတန် RFA တို့ပူးပေါင်းတင်ဆက်နေတာပါရှင်။
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamischannel ဖြစ်ပါတယ်။ တနေ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဟုတ်တယ်ဘူးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းကအခုလိုတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရရှင်။မြန်မာစံတော်ချိန်နေ့နေ့6နာရီခွဲပါပြီ။အခုနာရီဝက်အတွက်ဒုတိယပိုင်းဒီဆက်ပြီးတော့တင်ဆက်တဲ့အခါနားဆင်ရမှာကတော့
ပြည်သူဘက်ကိုရက်တီလာတဲ့တကယ်ပြည်သူစစ်သားတွေဒီထောင်ထဲချပြီးရှိနေဖြစ်သွားတယ်။ဒါအပြင်ဒီစစ်တပ်ချင်းမှာ
ဒါကတော့ပြည်သူစစ်သားအဖွဲ့အစည်းနဲ့နိုင်ငံရေးရည်ရွယ်ချက်မရှိဘဲစစ်ကောင်စီကိုစန့်ကျင်ဖို့လိုတဲ့ဒီစန့်ကျင်တာဖြစ်တဲ့အကြောင်းပေါ့နော်ပြည်သူစစ်သားအဖွဲ့ကဗိုလ်ကြီးညီတူတာကနေ VOA ကိုပြောသွားတာပါကိုကျော်ကျော်သိန်းရဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့နိုင်ငံတကာသတင်းလွှာတွေကိုအရင်ဆုံးကြည့်ရှုကြရအောင်ပါရှင်အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးလူမဲနိုင်ငံသားရေးဝန်ကြီးလက်ဖြင့်စစ်တပ်အကြီးအကဲအရာရှိကြီးတဦးလက်ဖြစ်တဲ့ Colin Powell ဟာ COVID-19 ရောဂါကြောင့်နောက်ဆက်တွဲဝေဒနာတွေခံစားခဲ့ရပြီးမနေ့ကအသက်84နှစ်အရွယ်မှာကွယ်လွန်သွားပါတယ်။သူဟာ COVID-19 ကာကွယ်ဆေးအပြည့်အဝထိုးထားတဲ့သူပါလို့မိသားစုက Facebook လူမှုကွန်ရက်မှာရေးပါတယ်။ချီကျူးစရာကောင်းတဲ့မိသားစုကိုချစ်မြတ်နိုးတတ်သူတယောက်ခင်မွန်းကောင်းတယောက်မြေးရီရဲ့အဖိုးကြီးမြတ်တဲ့အမေရိကန်နိုင်ငံသားတယောက်ကိုဆုံးရှုံးလိုက်ရတာပါလို့ကြံရစ်သူမိသားစုကသူ့အကြောင်းအမှတ်တရရေးသားထားပါတယ်ပါဝယ်ရဲ့သမိုင်းအမွေ VOA ပန်တဂွန်သတင်းတောက်ကောဘော့ဘ်ရဲ့သတင်းလွှာကိုဦးသိန်းထိုက်ဦးကပြောပြမှာပါရှင်
Colin Powell ဟာလူအများလေးစားတဲ့ဗိုလ်ချုပ်တယောက်နိုင်ငံခေါင်းဆောင်တယောက်ဖြစ်သလိုအမေရိကန်ပြည်ထောင်စုမှာပထမဆုံးအစိုးရတာဝန်အကြီးမားဆုံးတာဝန်ထမ်းဆောင်ခဲ့သူလူမဲတယောက်လည်းဖြစ်ပါလေ။သမ္မတ Ronald Reagan လက်ထက်မှာအမျိုးသားအချံပေးတာဝန်ယူခဲ့ပြီးသမ္မတ George W. Bush လက်ထက်မှာပူးတဲ့စီဦးစီးချုပ်များအကြီးအကဲတာဝန်ယူခဲ့ပါလေ။နောက်သမ္မတ George W. Bush လက်ထက်မှာနိုင်ငံခြားရေးဝန်ကြီးဖြစ်လာပါလေ။အစိုးရအကြီးအကဲတာဝန်ကြီးတွေကိုသမ္မတ20အောက်စက်တိုက်တာဝန်ယူခဲ့သူပထမဆုံးလူမဲ့သူဖြစ်ပါတယ
်ကျွန်တော်ရုံးထဲမှာထိုင်နေတဲ့အချိန်အကြီးတန်းအရာရှိတချို့အခန်းထဲဝင်လာပြီးအခန်းတကားကိုပိတ်ပြီးမေးပါတယ်အခုမေးစရာရှိလို့ပါဒီရုံးမှာရှုပ်ထွေးနေတာတခုရှိလို့ပါတဲ့ကျွန်တော်ကလည်းဘာဖြစ်လို့လဲဘာအမှားယွင်းရှိလို့လဲမေးတော့သူကခမည်းတော်ဘယ်လိုခေါ်ရမလဲဗိုလ်ချုပ်ကြီးလို့ခေါ်ရမလားနိုင်ငံသားရေးဝန်ကြီးလို့ခေါ်ရမလားတဲ့ကျွန်တော်ကတေးကြတာကတော့နိုင်ငံသားရေးဝန်ကြီးလို့ပဲခေါ်ကဲဖြည်ပြီးပြီဒိုက်ဆယ်ကထိုးတော့လို့ပြောလိုက်ပါတယ
် The passing of Colin Powell is the end of an era he personified
Colin Powell ဆုံးသွားတာဟာခေတ္တခေတ်အဆုံးတက်သွားတာပါဒီနိုင်ငံစစ်တပ်မှာအာဖဂန်ဝယ်ပွားအမေရိကန်ရဲ့ကြိုးပမ်းမှုသူ့ရဲ့ကိုရေးကိုယ်တာထူးချွန်ပြောင်မြောက်မှုကြောင့်သမ္မတဟွန်အိုဘားမားလူမဲသမ္မတဖြစ်ဖို့လမ်းဖွင့်ပေးသလိုဖြစ်ခဲ့တာလို့တောင်ပြောကောင်းပြောနိုင်ပါလိမ့်မယ
်1996ခုနှစ်မှာ Powell ကပထမဆုံးလူမဲသမ္မတဖြစ်ဖို့သမ္မတရွေးကောက်ပွဲဝင်ပြိုင်ရေးစဉ်းစားခဲ့ပါလေ။ဒါပေမဲ့သူ့ဇနီးကအာမပေးခဲ့ပါဘူး။အစွန်ရောက်တဲ့လူတွေလှုပ်ကြံတာကိုခံရနိုင်ချေစိုးရိမ်ပြီးဇနီးကအာမပေးခဲ့တာပါ။နောက်နှစ်ပိုင်းတွင်သမ္မတဟောင်းဘာရက်အိုဘားမားဝင်ပြေးရွေးခံတဲ့အချိန်သဘောထားပြောင်းပြောင်းနဲ့ Republican Party ဝင်တစ်ယောက်ဖြစ်တဲ့ Colin Powell ကသူ့ပါတီကခွဲထွက်ပြီးအိုဘားမားကိုထောက်ခံခဲ့ပါလေ။ပထမဆုံးလူမဲကာကွယ်ရေးဝန်ကြီးဖြစ်လာတဲ့ Lloyd Austin ကလည်း Colin Powell ဟာသူ့ရဲ့ရှေ့ဆောင်လမ်းပြဆန်ထားရမယ်သူဖြစ်တယ်လို့မိတ်ဆွေကောင်းတယောက်ဖြစ်တယ်လို့ပြောပါလေ
။သူကကျွန်တော်ကိုအမြဲအချိန်ပေးပြောဆိုဆွေးနွေးခဲ့တဲ့သူဗျ။ခက်ခဲနေတဲ့ကိစ္စတွေမှာသူ့စီကျွန်တော်အမြဲတမ်းသွားတတ်ပါလေ။သူကအမြဲတမ်းအကြံကောင်းတွေပေးခဲ့တဲ့သူပါ။ကျွန်တော်သူ့ကိုတတိယနေမှာပါဗျ။ကျွန်တော်နှလုံးသားမှာသူအမြဲရှိနေပါလေ
။ BNN စစ်ပွဲတွေရဲဘော်ဖြစ်မှုထမ်းခဲ့တဲ့အချိန် Power ဒဏ်ရာနှစ်ချိန်ရခဲ့ဘူးပါလေ။သူရဲ့စီရေးတွေ့ကြုံတွေကပဲသမ္မတတွေဘယ်အချိန်မှစစ်တိုက်မယ်ဘယ်အချိန်မှမတိုက်ဘူးဆိုတာကိုအကြံပေးပုံဖော်စေခဲ့ပါတ
ယ်။ And I believe Secretary Powell's years as a soldier are what made him such an exception.
ငွေကြေးဝင်ရောက်ပေါ်ဝဲဟာစစ်သားတယောက်ဘဝမှာရှိခဲ့တဲ့တွေ့ကြုံတွေကြောင့်ပဲတခြားသူတွေထက်ထူးခြားတဲ့အရေးအချင်းနဲ့တန်တမန်တယောက်ရဲ့တာဝန်တွေကိုထမ်းနိုင်ခဲ့တာလို့ကျွန်တော်ယုံကြည်ပါတယ်။ စစ်နဲ့စီရေးလှုပ်ရှားမှုတွေကနောက်ဆုံးမဖြစ်နိုင်တဲ့အခြေအနေမှတုံးရမယ်ဆိုတာကိုသူကသိပါတယ
်1990ခုနှစ်ကူဝိတ်ကနေအီရတ်တပ်တွေကိုချက်ချင်းမောင်းထုတ်ခဲ့တဲ့ပင်လယ်ကွေ့စစ်ပွဲမှာတိုက်ရင်အားလုံးရင်သုံးဖြစ်ရှင်းခဲ့တဲ့ပေါ်ပေါ်ဝဲကိုလူတွေကချီးကျူးခဲ့ကြပါတယ်ဒါပေမဲ့လည်း2003ခုနှစ်ကကုလသမဂ္ဂလူကြော်ရေးကောင်စီမှအီရတ်ကိုကျူးကျော်ဖို့ကိစ္စအငင်းပေါ်ပေါ်ရသူ့ရဲ့တင်ပြချက်နဲ့ပတ်သက်လို့တော့ဝေဖန်သူတွေပြစ်တင်ရှုံချခဲ့ကြပါတယ်လူတွေစုလိုက်ပြုံလိုက်ဒေသတဲ့လက်နက်တွေအီရတ်မှာရှိနေပြီဆိုပြီးပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာဘယ်တော့မှအဲ့ဒီလက်နက်တွေကိုမတွေ့ခဲ့ကြပါဘူး
have made no effort ဤရဲ့ပြုမှုဆောင်ရွက်ပုံတွေကိုကြည့်ရင်ဆရန်ဟူစိန်နဲ့သူ့အုပ်ချုပ်ရေးအဖွဲ့ဟာနိုင်ငံတကာအတိုင်းဝိုင်းကတောင်းဆိုနေတဲ့လက်နက်ဖြတ်သိမ်းပေးဖို့ကိုလိုက်လျောဖို့လုံးဝစူးစမ်းဆောင်ရွက်တာမတွေ့ရပါဘူ
း That's probably the major blemish on his
record ဒါကသူ့ရဲ့ဘဝမှတ်တမ်းတွေထဲမှာအဓိကအဆုံးအထင်တစ်ခုဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒါပေမဲ့လည်းသူတယောက်တည်းမှားခဲ့တာတော့မဟုတ်ပါဘူးထောက်လိုင်းအတိုင်းဝိုင်းတစ်ခုလုံးမှားခဲ့တဲ့အမှားလို့တော့မှပြောနိုင်ပါတယ်သူတို့မှာထောက်လိုင်းအေဂျင်စီ73ခုရှိပါတယ်73ခုမှာ72ခုလုံးကအတူတူပဲပြောတယ်။လူတွေအစုလိုက်တည်ကြည်စေတဲ့လက်နက်တွေအီရတ်မှာရှိနေတယ်။ဒါကိုသူနားထောင်ပြီးတော့သဘောတူခဲ့တာ။အလုံးမှားခဲ့တဲ့အမှားပါ။အ
ီရတ်ကိစ္စသူပြောဆိုခဲ့တာတွေဟာသူတာဝန်ထမ်းခဲ့တဲ့ကာလအမဲဆက်တစ်ခုအဖြစ်ကောလင်ပါဝဲကိုတိုင်းနောက်ပိုင်းမှာဝန်ခံခဲ့ပါတယ်။ဒီကနေ့ရီပါဘလစ်ကန်ရောဒီမိုကရက်ပါတီဝင်တွေရောအလုံးသူ့ကိုလေးစားကြပါတယ်။တိုင်းပြည်အတွက်တာဝန်ကျေခဲ့သူတူအဖြစ်တလီတစားဂုဏ်ပြုသတ်မှတ်ကြပါတယ်ခင်ဗျာ။
ဦးသိန်းထိုင်ဦးပြောပြသွားတာပါရှင်။စိတ်ပိုင်းဆိုင်ရာကျန်းမာရေးချွင်ရင်သူတွေကုသရေးအတွက်လိုအပ်နေတဲ့ငွေကြေးသုံးစွဲမှုကိုပုံမိုခွင့်ပြုပေးဖို့နိုင်ငံတကာအစိုးရတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတိုက်တွန်းလိုက်ပါတယ်။ WHO ဌာနချုပ်ရှီယာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတောက်လီဆာရှလိုင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင်။
ဒီစာအုပ်ထဲမှာဘယ်လိုကမ္ဘာ့ကျန်းမာရေးဆိုင်ရာဆွေးနွေးပွဲတွေကမှမနှစ်2020ပြည့်နှစ်ကစိတ်ပိုင်းဆိုင်ရာကျန်းမာရေးကိုအထောက်ပံ့တွေပေးဖို့မှတ်တမ်းတွေမရှိခဲ့ဘူးလို့နိုင်ငံပေါင်း192နိုင်ငံကရှာဖွေထားတဲ့အချက်လက်တွေကိုဖော်ပြထားပါတယ်။ဒါကြောင့် WHO အနေနဲ့2030ခုနှစ်မှာစိတ်ကျန်းမာရေးဆိုင်ရာပြည့်ပြည့်စုံတဲ့အစီအစဉ်တရက်ကိုတိုးချဲ့ဆောင်ရွက်နေတယ်လို့ပြောပါတယ်။ဖမီဟာနာဟာကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကြီး WHO ရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးဌာနရဲ့ဤပညာဆိုင်ရာအရာရှိတစ်ယောက်ဖြစ်ပါတယ်။သူတို့ရဲ့ရည်မှန်းချက်တွေလွဲချော်ရတဲ့အဓိကအကြောင်းရင်းတွေထဲမှာငွေကြေးဆိုင်ရာမပြည့်စုံမှုတွေအကြောင်းဖြစ်တယ်လို့ပြောပါတယ်။ကျန်းမာရေးဆိုင်ရာအတွက်ချမှတ်ပေးတဲ့ဘဏ္ဍာငွေကြေးတွေကနေစိတ်ပိုင်းဆိုင်ရာကျန်းမာရေးကုသဖို့အတွက်1.1ရာခိုင်နှုန်းလောက်ပဲနိုင်ငံတကာအစိုးရတွေကသုံးစွဲခွင့်ပြုထားတယ်လို့သူကပြောပါတယ
် And in majority of the countries most of this budget
အများစုဟာအများကြီးတွေအတွက်အဓိကထားပြီးဘ ਹੁ ထုတ်ကြိမ်မှုစိတ်မရှိပဲသူ့ခွင့်ရနဲ့လည်းကိုင်းညီမှုရှိတယ်ဆေးရောဂါကုသရေးဌာနတွေအစားဆေးရုံမှာရက်ရှည်နေတိုင်းကုသနေရတဲ့ဆေးရောဂါတွေအတွက်ပဲငွေကြေးအများဆုံးထောက်ပံ့နေကြပါတယ်
တကဘာလုံးမှာလူသန်းပေါင်း1000ကျော်ဟာစိတ်ပိုင်းဆိုင်ရာဝေဒနာတွေခံစားနေရတယ်လို့ WHO ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။အများစုကတော့စိတ်ကစင်းကလျားဖြစ်တာ၊စိတ်ကြတာ၊အစာအစာစားဖို့စိတ်တွေကနာမငြိမ်တာ၊စတဲ့စိတ်ရောဂါတွေအပါအဝင်ဖျားနာတာတွေနဲ့ပုံရိပ်ရောင်တွေကိုစိတ်မှာအဆစ်ထင်တဲ့စိတ်ရောဂါတွေဖြစ်ပွားလေရှိပါတယ်။အဲ့ဒီလိုထုတ်ပြန်တဲ့အချက်လက်တွေဟာ2019ခုနှစ်ကအချက်လက်တွေကိုစုစည်းထားတာဖြစ်ပြီးကာယယောဂမတိုင်ခင်စိတ်ပိုင်းဆိုင်ရာဆောင်ရွက်မှုတွေရဲ့အနေအထားကိုရောင်းပြန်ဟပ်ပါတယ်။ဒါပေမဲ့လည်းကိုဗစ်ကာယယောဂဟာပြည်သူတွေရဲ့စိတ်ကျန်းမာရေးကိုအဓိကရိုက်ခတ်နေကြောင်းနဲ့အဲ့ဒါတွေကိုကုသဖို့အတွက်ပိုမိုရင်းနှီးမြှုပ်နှံဖို့လိုအပ်တယ်လို့ကျန်းမာရေးဆိုင်ရာအရာရှိတွေကသဘောတူညီကြပါတယ်။ဆက်လက်ပြီးဟန်နန်ကအခုလိုပြောပါတယ်။
At a time where there was calls for scaling up,
ကမ္ဘာလုံးမှာစိတ်ပိုင်းဆိုင်ရာဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးစိုးချက်ဆောင်ရွက်ဖို့အကြောင်းရင်းတွေရှိခဲ့ပါတယ်။လူထုခြေထူစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးနောက်ပြန်ဆုတ်သွားတာနိုင်ငံတွေရဲ့23ရာခိုင်နှုန်းရှိတဲ့ဆိုတာလေးလာမှုစစ်တမ်းတွေရဲ့အချက်အလက်တွေကိုတွေးရှိထားပါတယ
်။စိတ်ကျန်းမာရေးနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံမှုတွေကိုအချိန်နဲ့ငွေအားလုံလောက်အောင်မလုပ်တာဟာစီးပွားရေးအရာအမြင်မရှိတာပဲလို့ WHO ကပြောပါတယ်။စိတ်ကြယောဂနဲ့စိတ်ကစင်းကလျားယောဂတွေဟာကုန်ထုတ်လုပ်မှုကိုကြာစင်းစေပြီးကမ္ဘာစီးပွားရေးကိုတစ်နှစ်ဒေါ်လာသန်းပေါင်းတသန်း1 trillion နှစ်နာစေပါတယ်။ဒါပေမဲ့လည်းအဲ့ဒါတွေကိုကုသဖို့အတွက်ရင်းနှီးမြှုပ်နှံတဲ့ဒေါ်လာတိုင်းအတွက် $5ပြန်ရနိုင်တယ်လို့လည်း WHO ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ။
ကိုခင်မောင်စုမိမရှင်အခုဆက်လက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်မှာပါ။ American ပြည်ထောင်စုမှာ Johnson & Johnson COVID-19 ကာကွယ်ဆေးထိုးထားတဲ့အသက်18နှစ်ကျော်တဲ့သူတိုင်းအားဖြင့်ကာကွယ်ဆေးနောက်တစ်လုံးထပ်ထိုးဖို့ American ပြည်ထောင်စုအစားစာနဲ့ဆေးဝါးကုကဲရေးဌာန FDA ရဲ့အကြံပေးအဖွဲ့ကမကြာခင်ကထောက်ခံလိုက်ပါတယ် VOA သတင်းတောက် Arish Abbasidi ရဲ့သတင်းလွှာကိုဦးသိန်းထိုင်ဦးကပြောပြမှာပါရှင်
တလုံးနဲ့ထိုးရတဲ့ဂျွန်ဆန်ဂျွန်ဆန်ကိုဗစ် -19 ကာကွယ်ဆေးအတွက်အားဖြည့်ကာကွယ်ဆေးထိုးရေးကိစ္စကပြီးခဲ့တဲ့သတင်းပတ်ထဲမှာနောက်တစ်ဆင့်ပို့ပြီးတော့နှိစက်လာပါတယ်အမေရိကန်အစားအစာနဲ့ဆေးဝါးကုကဲရေးဌာန FDA ရဲ့ကြံပေးအဖွဲ့ကအားဖြည့်ကာကွယ်ဆေးထိုးရေးကိစ္စကိုတခဲနဲ့ထောက်ခံခဲ့ပါတယ်အခုတော့ FDA အဖွဲ့ကြီးတစ်ခုလုံးရဲ့တည်ပြုချက်ကိုစောင့်နေပါတယ် J&J လို့ခေါ်တဲ့ဂျွန်ဆန်ဂျွန်ဆန်ကာကွယ်ဆေးက Pfizer နဲ့ Moderna ကာကွယ်ဆေးတွေနဲ့စာရင်လူတွေကိုကိုဗစ်ရောဂါကကာကွယ်ပေးနိုင်တဲ့အားနည်းနေတဲ့အတွက်ဆိုရင်လည်းအကြောင်း FDA ကြံပေးအဖွဲ့ကပြောခဲ့ကြပါလေ။သမ္မတဂျိုးဘိုက်တန်ရဲ့ကြံပေးအန်တိုနီဖောချီကအစ္စရေးနိုင်ငံကလာတဲ့ချက်လက်တီကိုလေ့လာနေတဲ့ဆိုပြီး ABC ရုပ်သံ Face the Nation အစီအစဉ်ကိုပြောပါလေ။ကာကွယ်ရေးဆိုင်ရာသုတေသနအချက်လက်တွေမှာအစ္စရေးကအမေရိကန်ပြည်ထောင်စုတဲ့အနည်းဆုံးတစ်လပိုစောတဲ့အတွက်အစ္စရေးကချက်လက်တီကိုစောင့်ကြည့်နေတယ်လို့ပြောဆိုသွားတာပါ။
With the data that they're seeing about the waning of immunity as well as the advantage
ယောဂခုခံနိုင်တဲ့ကိုခံစွမ်းအားဆုပ်ယူကြဆင်းသွားတာနဲ့အရွယ်အပိုင်းချမတူတဲ့လူတွေကြားမှာအားဖြစ်ကာကွယ်ဆေးကြောင့်ဘလို့အကျိုးကျေးဇူးတွေရနိုင်တယ်လဲဆိုတဲ့အချက်လက်တွေကိုသူတို့လေ့လာနေပါတယ်။ Israel ကနေရတဲ့အချက်လက်တွေအရအသက်ငယ်တဲ့သူတွေဥပမာအားဖြင့်40နဲ့60ကျားလူတွေမှာအားဖြစ်ကာကွယ်ဆေးထိုးခြင်းအားဖြင့်အကျိုးအာဏိသင်ရှိတယ်ဆိုတာကိုတွေးနေရပါတယ
်။ကာကွယ်ဆေးနဲ့ပတ်သက်လို့လိုက်နာဖို့အကြံပြုချက်တွေအတိုင်းအမေရိကန်ပြည်ထောင်စုကပြင်ဆင်ပြောင်းလဲသွားမယ်လို့ဒေါက်တာဖောချီကပြောပါတယ်။အမေရိကန်ပြည်ထောင်စုတောင်းမှဝန်ထမ်းတွေကိုဗစ်ကာကွယ်ဆေးထိုးဖို့မဖြစ်မနေစီကံသတ်မှတ်တဲ့ပုဂ္ဂလိကနဲ့အစိုးရလုပ်ငန်းဌာနတွေတိုးလာနေပါတယ်။ဒီလိုကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတဲ့အမိန့်ကိုဝါရှင်တန်ပြည်နယ်ဘောရင်းလေယာဉ်စက်ရုံကဝန်ထမ်းတွေလိုပဲကံွယ်ဆန္ဒပြနေသူတွေလည်းရှိနေပါတယ်တက်ဆက်စ်ပြည်နယ် Republican အုပ်ချုပ်ရေးမှူး Greg Abbott ကဆိုရင်သမ္မတ Biden ရဲ့အနည်းဆုံးဝန်ထမ်းတရာရှိတဲ့လုပ်ငန်းခွင်တွေမှာကိုဗစ်ကာကွယ်ဆေးမဖြစ်မနေထိုးရမယ်ဒါမှမဟုတ်ကိုဗစ်ကူးစက်မှုမရှိဘူးဆိုတော့ပုံမှန်ဆန္ဒရမယ်ဆိုတဲ့အမိန့်ကိုအာခံပြီးသမ္မတရဲ့အမိန့်ကိုမလိုက်နာဖို့တံပြန်အမိန့်ထုတ်ခဲ့ပါတယ်အာကန်ဆော့ပြည်နယ် Republican အုပ်ချုပ်ရေးမှူး Asher Hutchinson ကတော့အလုရှင်တွေကမဖြစ်မနေကာကွယ်ဆေးထိုးရေးသတ်မှတ်ချက်ပေါ်တားမြစ်တာကိုသူတော့မထောက်ခံဘူးလို့ပြောပါလေ။ဒါပေမဲ့ဖက်ဒရယ်အစိုးရကမဖြစ်မနေဆေးထိုးရမယ်ဆိုပြီးကာကွယ်ဆေးတွေသတ်မှတ်တာကိုလည်းသူကတော့ကန့်ကွက်တယ်ဆိုပြီး ABC ရုပ်သံကိုပြောပါလေ
။ States are sometimes coming in and saying
အလုရှင်တွေကအလုသမားတွေကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုပြီးပြောနိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့ပြည်နယ်တွေမှာတခါတလေပြောနေတာတွေရှိပါတယ်။ကျွန်တော်တော့ဒါကမှားတဲ့လမ်းကိုဥတီနေတာပါ။ဒီကိစ္စအခြေတင်ငင်းကုန်နေတာကလက်တွေ့မကျသလိုမူအားဖြင့်လည်းမှန်ကန်တဲ့ကိစ္စမဟုတ်ပါဘူ
းအမေရိကန်ပြည်ထောင်စုစားအစာနဲ့ဆေးဝါးကုကဲရေးဌာန FDA ရဲ့ကြံပေးအဖွဲ့ကတော့ Johnson & Johnson COVID-19 ကာကွယ်ဆေးထိုးထားတဲ့အသက်18နှစ်နဲ့အထက်ရွယ်တွေကိုသူတို့စီးစားထိုးပြီးအနည်းဆုံး2လကြာမှနောက်ထပ်အားဖြည့်ကာကွယ်ဆေးထိုးဖို့ထောက်ခံကြံပြုထားပါတယ်ပြီးခဲ့တဲ့ဩဂုတ်လအတွင်းအမေရိကန်သမ္မတအင်ဂျီရောကအမေရိကန်ပြည်သူတွေအားလုံးကိုဗစ်အားဖြင့်ကာကွယ်ဆေးထိုးရမယ်ဆိုပြီးကြေညာခဲ့ပြီးတဲ့နောက်အခုဂျွန်ဆန်ဂျွန်ဆန်ကိုဗစ် -19 ကာကွယ်ဆေးထိုးတာတဲ့သူတွေအားဖြင့်ကာကွယ်ဆေးထပ်ထိုးဖို့ကိစ္စ FDA ဂျန်ဘေးအဖွဲ့တိုက်တွန်းချက်ထွက်လာတာဖြစ်ကြောင်းပါခင်ဗျာ
ဆက်လက်ပြီးတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါပြည်သူစစ်သားအဖွဲ့ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဗိုလ်ကြီးညီတုတာကိုကိုချော်ချော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဝင်းညီတုတာမျိုးရင်းနဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးပါဆရာ
ဆိုတော့ဒီကနေ့ရက်ပိုင်းကဗိုလ်ကြီးတို့ဒီပြည်သူစစ်သားအဖွဲ့ကနေပြီးတော့ကြေညာရေးတောင်းထုတ်တာကျွန်တော်တွေ့ပါတယ်အဲဒါကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်တပ်အကြီးအကဲတွေကိုတော်ဝင်ကရက်ဆဲလိုက်တယ်ဆိုတဲ့ကြေညာချက်ပေါ့နော်ဆိုတော့ပြည်သူစစ်သားအဖွဲ့အနေနဲ့ဟလာမြန်မာတိုင်းနိုင်ငံလုံးအတိုင်းတာမှာဘယ်လိုမျိုးဟလာတာဝန်ခံမှုတာဝန်ရယူမှုရှိတဲ့အတွက်ဒီလိုကြေညာချက်မျိုးထုတ်တယ်လို့ပြောနိုင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဗျဒီကျွန်တော်တို့အခုဆိုလို့ရှိရင်
ပြည်သူဘက်ကိုရက်တီလာတဲ့တကယ်ပြည်သူစစ်သားတွေဒီထောင်ထဲချီပြီးရှိနေဖြစ်သွားတယ်။ဒါအပြင်ဒီစစ်တပ်ချင်းမှာစစ်ကိုယုံကြည်ရဲ့ဟာကန့်တတ်မှုတွေကြောင့်မလို့ဟိုပြည်သူဘက်နဲ့မရက်တီနိုင်တဲ့အရာကြီးစစ်တီထောင်ပေါင်းများစွာဟာရှိပါသေးတယ်။ဆိုတော့သူတို့ရဲ့ကိုယ်စားကျွန်တော်တို့ကဒီချိန်ညာချက်ကိုထုတ်တာပေါ့။တကယ်တမ်းကျတော့ကျွန်တော်တို့တာလင်တရားဝင်တဲ့ဒီပြည်သူတပ်မတော်သားတွေဖြစ်ပါတယ်။လက်ရှိပြည်သူကိုတပ်ဖြတ်နေတဲ့တိုင်းပြည်ကိုဖျက်ဆီးနေတဲ့ uniform ဝတ်တီကဒါစစ်သားတွေမဟုတ်ပါဘူးသူတို့ဟာစစ်သားကောင်းတွေမဟုတ်ဘူးအဲ့တော့ကျွန်တော်တို့ဒီထွက်လာတဲ့သူတယောက်ပဲဖြစ်ရှိနေပါစေတရာပဲရှိနေပါစေဒီတိုင်းပြည်ကိုမျက်နှာမူတဲ့ပြည်သူလူထုကိုမျက်နှာမူတဲ့သူတွေရတာဒီကျွန်တော်တို့တရားဝင်တပ်မတော်သားတွေဖြစ်ပြီးတော့ကျွန်တော်တို့ကသာရင်ဒီတပ်မတော်ရဲ့အနာဂတ်ကိုဟိုဖန်တီးခွင့်တပ်မတော်ကိုပြုစုပြောင်းထောင်ခွင့်ရှိတဲ့သူတွေဖြစ်တယ်ဒီအတွက်ကြောင့်မလို့ကျွန်တော်တို့ရဲ့legitimacy ကျွန်တော်တို့ရဲ့တရားဝင်မှုကိုကိုက်ဆွဲပြီးတော့မှဒီကြေညာချက်ကိုထုတ်တာဖြစ်ပါတယ
်ဆိုတော့ဒီကြေညာချက်ကအခုပြောဆိုထုတ်တော့ကုစားပြုကော်မတီစီ PH တခါဂျာကာလာမြို့သားညွှန်ရေးဆိုရ NUG ဆိုတော့အပြင်နောက် PDF အဖွဲ့အစည်းတွေရှိတယ်တခါတိုင်းသားလက်နက်ကိုင်အဖွဲ့အစည်း EAO တွေရှိတယ်ဒီလိုမျိုးအဖွဲ့အစည်းတွေနဲ့ရောဆက်ဆံမှုရှိပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုတွေရှိပါတယ်ခင်ဗျာဒီကြေညာချက်ကိုကျွန်တော်တို့မထုတ်ခင်မှာဒီ NUG တရားရေးဝန်ကြီးနဲ့ကျွန်တော်တို့ဒါဆွေးနွေးတိုင်ပင်ပြီးတော့မှထုတ်ခဲ့တာမျိုးရှိပါတယ်ခင်ဗျာ
ဟုတ်ဆိုတော့ခုနကတော့ဝေးပြောတော့တဲ့အထက်မှာဟလာ NUG တရားရေးဝန်ကြီးနဲ့ပြောဆိုခဲ့တယ်ညှိနှိုင်းခဲ့တယ်ဆိုတော့ NUG တရားရေးဝန်ကြီးကလည်းပဲပြန်ပြောခဲ့တယ်ဆို NUG တရားရေးဝန်ကြီးဘက်ကဥသိမ်းမှုပေါ့နော်သူ့ဘက်ကဘယ်လိုမျိုးဘူကြီးတို့ကိုဒီကြေညာချက်ထုတ်ဖို့အတွက်အကြံပြုခဲ့တာမျိုးရှိပါလေခင်ဗျာ
အဓိကတော့ကျွန်တော်တို့ဒီပုံမှန်အနေနဲ့ပတ်သက်တဲ့ကိစ္စဖြစ်ပါတယ်အထူးသဖြင့်ဒီဥပဒေပုံမှန်အနေနဲ့ပတ်သက်တဲ့အခါမှာတော့ကျွန်တော်တို့ကဒီဆွေးနွေးတိုင်ပင်ခဲ့တဲ့သဘောပါပဲခင်ဗျာအကျန်တဲ့ကျွန်တော်တို့ရဲ့ဒီတာဝန်ရက်စဲတဲ့ကိစ္စတွေကတော့ကျွန်တော်တို့ရဲ့သဘောထားဖြစ်ပြီးတော့အဲ့ဒီသဘောထားအပေါ်မှာလည်းသူ့အနေနဲ့ထက်လောင်းပြီးတော့မှဒါဟာလုံးတဲ့တဲ့ကိစ္စဆိုတာမျိုးကျွန်တော်တို့ကိုဆွေးနွေးပါတယ်ပြီးတော့ဆရာစီကကျွန်တော်တို့အကြံဉာဏ်ယူခဲ့ပြီးတော့မှဒီကြေညာချက်ကိုထုတ်ခဲ့တာပ
ါဆိုတော့ပြည်သူစစ်သားအဖွဲ့ကဒီ NUG ကာကွယ်ရေးဝန်ကြီးဌာနရဲ့လက်အောက်မှာရှိနေတာပါလားခင်ဗျ။
ဟုတ်ကဲ့ဗျ။ဟိုကျွန်တော်တို့ကဒီ NUG ရဲ့ဒီလက်အောက်ရဲ့အဖွဲ့အစည်းတစ်ခုအနေနဲ့မဟုတ်ဘဲနဲ့ NUG အစိုးရဟိုပူးပေါင်းဆောင်ရွက်နေတဲ့နောက်ကကျွန်တော်တို့ပြည်သူလူထုပြုံချီတဲ့အစိုးရတစ်ခုရဲ့ဒီအစိုးရတစ်ခုနဲ့အတူကျွန်တော်တို့တွဲလုပ်နေတဲ့သဘောပါပဲခင်ဗျ
။ဟုတ်ကဲ့။ဆိုတော့ဘုရားတို့ပြည်သူစစ်သားအဖွဲ့ကဘယ်သူတွေနဲ့ဖွဲ့ထားတာပါလဲ။
ကျွန်တော်ပြည်သူစစ်သားအဖွဲ့မှာအခုဒီ defection လောက်လာတဲ့တက်မတော်အရာရှိဒီနောက်တစ်ခါဒီအရာရှိစစ်တီတွေနောက်တစ်ခါဒီပြည်သူစစ်သားဇနီးတွေပေါ့တကယ်တော့ကျွန်တော်တို့ကနှစ်ဖွဲ့ရှိပါတယ်ဒီပြည်သူစစ်သားရောကျွန်တော်တို့ဒီပြည်သူစစ်သားဇနီးများရောနှစ်ဖွဲ့ရှိပါတယ်ခင်ဗျာဆိုတော့ဒီထွက်လာတဲ့မိသားစုတွေရောအားလုံးပေါင်းပြီးတော့မှဖွဲ့စည်းကြတာဖြစ်ပါတယ
်ဆိုတော့ဒီအခုဘုရားခုနပြောသလိုပြောတက်ကနေပြီးတော့ပြပြောင်းလာတဲ့လူတွေတက်ကနေပြီးတော့ကူးလာတဲ့လူတွေအဲ့လူတွေကိုတက်ဖက်ကနေပြီးတော့ပြောတာရှိပါတယ်ဟလာရာဇဝတ်ကြီးတွေအမှုနဲ့ဒိန်းဆောင်နေတဲ့လူတွေဆိုပြီးတော့တက်ဖက်ကဆွဆွဲပြီးတော့ပြောတာရှိပါတယ်ဒီပေါ်မှာဘုရားဘယ်လိုတုံ့ပြန်ချင်ပါလဲ
ကျွန်တော်အစိုးရကဖြေခဲ့တယ်လို့ပဲကျွန်တော်တို့ကလည်းဒီတရားဝင်တက်မလို့သားတွေဖြစ်ပါတယ်ကျွန်တော်တို့ကလည်းဒါနိုင်ငံကိုမျက်နှာမူခဲ့တဲ့တက်မလို့သားတွေဖြစ်ပါတယ်ဆိုတော့အခုချိန်မှာတော့မတရားမှုကကြီးစိုးနေတဲ့ကာလမတရားမှုကဟိုကျွန်တော်အနိုင်ဟိုနည်းနည်းလေးပေါ့နော်ဒီသူတို့လွှမ်းမိုးနိုင်တဲ့ကာလဖြစ်နေတာဖြစ်ပါတယ်အဲ့တော့ဒီအချိန်ဒီမှာတော့သူတို့ပြောသလိုမျိုးကျွန်တော်တို့ဟာစစ်ဘက်ဥပဒေကိုချိုးဖောက်တဲ့သူတွေစစ်ပြေးတွေဖြစ်နေပါလိမ့်မယ်တကယ်တမ်းကျတော့ကျွန်တော်တို့ဒီဟလာပြည်သူမျက်နှာကိုကြည့်ခဲ့ပြီးတော့မှပြည်သူလူထုကဟိုရွေးကောက်တင်မြှောက်ထားတဲ့ပြည်သူအစိုးရနဲ့ကျွန်တော်တို့ပြည်သူအစိုးရစီကိုကျွန်တော်တို့ကခိုလုံခဲ့တာဖြစ်ပါတယ်ကြာ
ဆိုတော့ဘုရားညီတုတ္တကိုတိုင်ကကျွန်တော်သိထားသလားပေါ့နော်ပြည်သူစစ်နဲ့စိတ်သက်စစ်ဆင်ရေးဌာနမှာလှုပ်ခဲ့တယ်လို့ကျွန်တော်သိထားတယ်ဟုတ်တယ်နော်
ဟုတ်ပါတယ်အဲ့ဌာနအောက်ကတက်ရင်းပါပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဘုရားကိုယ်တိုင်ကအဲ့ဒီမှာလုံနေရင်းနဲ့ဘယ်လိုစိတ်သဘောထားပြောင်းပြီးတော့အခုလိုမျိုးကူပြောင်းလာတာပါလဲ
တကယ်တမ်းကျတော့ဗျာကျွန်တော်ကတက်သေးကိုစဝင်ကလေးကဒီစစ်တပ်ပေါ့အထူးသဖြင့်တက်မတော်ကိုပြုပြင်ပြောင်းလဲလူစိတ်ရှိတဲ့လူငယ်မျိုးဆက်အရာရှိတစ်တယောက်ဖြစ်ပါတယ်ကျွန်တော်ဒီတက်သေးမှာကျွန်တော်တောက်လျှောက်တို့အရာရှိငယ်အချင်းချင်းမှာဒီတက်မတော်ဟာဘာရီပြောင်းလဲတင်လဲဆိုတာကိုကျွန်တော်တို့အမြဲတမ်းဆွေးနွေးတဲ့အခါမှာကျွန်တော်တက်ကြွကြွဟိုဆွေးနွေးတဲ့တက်မတော်ကိုဒီထက်ပိုကောင်းစီရတဲ့လူတွေမှာပါပါတယ်ဒီအတွက်ကြောင့်မို့ကျွန်တော်ကအမြဲတမ်းဒီတက်မတော်ပုံရိပ်ကောင်းအောင်ဘယ်လိုလုပ်ရမလဲဆိုတာကို
ဟိုစဉ်းစားနေခဲ့တဲ့သူပါ။အဲ့တော့ကျွန်တော်တို့ဒီအာနာသိမ့်မှုဖြစ်စဉ်ဖြစ်လာတဲ့အခါမှာကျွန်တော်အနေနဲ့ဒီဟာဒီတက်မလို့ရဲ့အနာကက်ကြရှုံးတော့မယ်။တက်မလို့ရဲ့ပုံရိပ်ခါလုံးဝဟိုပျက်စီးတော့မယ်ဆိုတော့ကျွန်တော်ဟိုနားလေပါတယ်။ဒီလိုနားလေတဲ့အခါမှာဒါကိုလက်ပတ်ကြည့်မနေနိုင်ဘူးကျွန်တော်။နော်။အထူးသဖြင့်ဒီပြည်သူတွေရဲ့အတအိုးရင်းစည်းစိမ်နော်ပျက်စီးနေတယ်ဟာပြည်သူကိုတပ်ဖြတ်နေတဲ့အခါမှာတက်မတော်နဲ့နော်ကျွန်တော်တို့နိုင်ငံတော်ကိုရှင်လာရင်ဘာကိုရွေးမလဲဆိုကျွန်တော်နိုင်ငံတော်ပဲရွေးမယ်အဲ့တော့အဲ့လိုနိုင်ငံတော်ကိုရွေးချင်းဟာလဲတက်မတော်ပိုကောင်းလာဖို့အတွက်ပဲတကယ်တမ်းကျတော့အဲကျွန်တော်ဒီလိုမျိုးဒီမတရားတဲ့စစ်ဘုတ်ချုပ်တွေရဲ့အမိတ်ကိုဆန့်ကျင်နေရဲဆိုတာလဲတက်မတော်ကောင်းဖို့အတွက်ပဲအဲ့တော့လက်ရှိအခြေအနေမှာကျွန်တော်ဒီတက်မလို့မကောင်းတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ဒီတက်မလို့ကိုစန့်ကျင်ရမှာ။အဲတစ်ချိန်မှာတက်မလို့ဟာသူ့ရဲ့ဟဲ့လားအယူဆတွေအတွေးခေါ်တွေပြည်သူပေါ်မှာပြန်ပြီးမျက်နှာမူတဲ့အခါမှာဒီတက်မလို့ကိုကျွန်တော်တို့ကပြန်လည်ပန့်ပိုးသွားမယ်သူလည်းမှပါပါတယ်။အဲ့တော့အဓိကအချက်အနေနဲ့ပြောလို့ရှိရင်တော့တိုင်းပြည်နဲ့ကျွန်တော်တက်မလို့နဲ့အဖွဲ့အစည်းနဲ့ဟဲ့လားတိုင်းပြည်နဲ့ရှင်လာတဲ့အခါမှာကျွန်တော်ဒီတိုင်းပြည်ကိုယူရမယ်ဆိုတဲ့အဲစိတ်ဓာတ်နဲ့အတွေးခေါ်နဲ့ကျွန်တော်ကတိုင်းပြည်ဘက်မှာရက်ခဲ့တာဖြစ်ပါတယ်ဗျ။
โอเคကျွန်တော်ထပ်ပြီးတော့ရှင်းရှင်းလေးပဲဘူကြီးဆရာကြီးကိုတီးကြည့်ပါတယ်ဆိုတော့ဘူကြီးဒီတပ်ဖက်ကဆွဆွဲတယ်လို့ဟလာရာဇဝမှုကျူးလွန်လို့ဟလာအမှုတစ်ခုခုရှိလို့ထပ်ပြေးလာသူလို့မဟုတ်ဘူးလို့ဘူကြီးအထိုင်မှာပြောနိုင်ပါလား
တေကြတော့ဗောဗျတေကြတော့ဗောဘာကြောင့်လဲဆိုတော့ကျွန်တော်ကတက်ထဲမှာဟိုအပြစ်မှုဘာတစ်ခုမှမရှိခဲ့ပါဘူးအဲကျွန်တော်ထွက်လာတဲ့အချိန်မှာဒီစစ်တပ်ဘက်ကနေပြီးတော့မှရုတ်တံနေတရင်စာတွေကနေပြီးတော့ကျွန်တော်ကိုသူတို့ကြင်ညာတာရှိပါတယ်ဒါကျွန်တော်မှတ်မိတဲ့လောက်တော့ကျွန်တော်တယောက်တည်းဟုတ်ပဲကြင်ညာတယ်လို့ကျွန်တော်ထင်တယ်အဲ့နောက်ဝိုင်းမှာကြင်ညာတော့မတွေ့ပါဘူးအဲ့ကြင်ညာချက်မှာတော့မှသူတို့ဟာကျွန်တော်ရဲ့ပြစ်မှုတစုံတရာဘာတစ်ခုမှတရားဝင်ဖော်ပြနိုင်ခြင်းမရှိပါဘူးပြစ်မှုရှိလို့ထွက်သွားတယ်ဆိုတာမျိုးသူတို့ဖော်ပြနိုင်ခြင်းမရှိပါဘူးခင
်ဗျဟုတ်ကဲ့ဆိုတော့အခုဆိုရင်ဟလာမြို့ပေါ်မှာလည်းပဲသူတိုက်တာခိုက်တာတွေတတ်တာချက်တာတွေရှိတယ်ရှေ့ထဲမှာလည်းပဲယောက်ျားတိုက်ပွဲတွေရှိတယ်မြို့ထဲမှာဖောက်ခွဲတာတွေအဲ့တော့ဒလန်လို့ဆွဆွဲပြီးတော့လုတ်ကြံတာလေးစစ်တပ်တရင်ပေးဆိုပြီးတော့ဟိုတက်ပြစ်တာတွေဓာတ်တွေရှိနေတယ်ဆိုဒီအခြေအနေပေါ်မှာရောဘိုးကြီးတို့ဘယ်လိုသဘောထားပါလဲ
ဒါကတော့နှစ်ပိုင်းပေါ့ခင်ဗျာနော်ကျွန်တော်တို့ဒီဟိုတော်လန်ရေးရဲ့ပုံစံကတော့ဟိုလက်နက်ကင်လမ်းစဉ်ကိုကူပြောင်းသွားတဲ့အခါမှာဒီလက်နက်ကင်လမ်းစဉ်ရဲ့သဘောတဘာဝအရဒီဘေးထွက်ဆိုးကျိုးကတော့အနည်းငယ်ရှိနိုင်ပါတယ်သို့တော့ဒီဘေးထွက်ဆိုးကျိုးကတော့ဒီတော်လန်ရေးကိုပုံပြောင်းသွားစေတဲ့နောက်တစ်ခုကဒီအချမ်းဖက်ကိုအချမ်းဖက်မှုကိုရောက်သွားစေတဲ့လောက်ထိတော့ဆိုကြိုးအဲ့လောက်ကြီးကျွန်တော်တို့မတွေ့ရသေးပါဘူးအဲ့တော့တချို့တော့ဟလာဒီတော်လန်ရေးရဲ့ပေါ့နော်ပုံစံဒီအနာတက်တွေမှာတော့ခုနပြောတဲ့စိုးရိမ်စရာကိစ္စတွေလည်းကျွန်တော်တွေ့ရပါတယ်သို့တော့တကယ်တမ်းဒီ NUG ရဲ့ဟလာဒီ MOD အောက်မှာရှိနေတဲ့နောက်တစ်ခါ MOD နဲ့တွဲလုပ်နေကြတဲ့ PDF တွေမှာ code of contact ကောင်းကောင်းရှိပါတယ်နောက်တစ်ခါဒီကျွန်တော်တို့ data တိုင်းတော့လက်နက်ကင်အဖွဲ့စည်းတွေရောစသဖြင့်အကုန်လုံးဒီတော့ကျွန်တော်တို့ဒီ code of contact ကိုအခြေခံပြီးတော့မှဟိုတွားဖို့အတွက်စူးစမ်းနေကြတာတွေ့ပါတယ်အဲ့တော့လလော့စင်မှာတော့ဟိုကျွန်တော်တို့ပြောနိုင်တာကတော့လက်နက်ကင်လမ်းစင်ကကျွန်တော်တို့ကဟိုရွေးချယ်စရာမရှိလို့ရွေးလဲရတာဖြစ်တယ်ဒီအတွက်ကြောင့်မလို့ဒီလိုမျိုးလက်နက်ကင်ကိုအကြောင်းဖန်လာအောင်လုပ်တဲ့သူတွေရပဲဟိုတကယ်ကြည်ရခံအဆင်ပါတကယ်တမ်းကျတော့ဟိုကျွန်တော်လည်းအများနဲ့ပြောနေတယ်ကျွန်တော်တို့လူငယ်တွေဟာဟိုဖြစ်နိုင်လို့ရှိရင် Apple Pencil လေအလားကီးဘုတ်ကင်ကျင်တဲ့သူလေးကြီးပဲဒီတနက်ကင်မှုဆိုတော့သူတို့စိတ်ကူးရင်ခဲကြမှာမဟုတ်ဘူးအဲ့တော့လက်ရှိချိန်မှာသူတို့ဒီတနက်တွေကင်နေရတယ်အာနောက်တစ်ခါဒီစစ်တပ်နဲ့ပူးပေါင်းတဲ့သူတွေကိုသူတို့ပြန်ရှင်းလင်းနေရတယ်ဆိုတာဟာအဓိကတရားခံဒီဒီစစ်တပ်ရဲ့အာဏာသိမ်းမှုပါပဲနောက်ဒီရဲ့ဘေးထွက်ဆိုးရိုးတွေလို့ပဲကျွန်တော်ပြောချင်တယ်ဗ
ျဘုရားတို့ပြည်သူစစ်သားအဖွဲ့မှာနိုင်ငံရေးရွယ်ချက်ရှိတယ်ဆိုရင်အဲ့ဒါကိုပြောပြလို့ရပါလား
ကျွန်တော်တို့ကနိုင်ငံရေးရွယ်ချက်မရှိဘူးခင်ဗျကျွန်တော်တို့အနေနဲ့ကဟိုတိုင်းပြည်ကောင်းမှုအတွက်လက်ရှိမှာဒီစစ်ဘုံချုပ်တီရဲ့အမိတ်ကိုဆန့်ကျင်ဖို့เนาะကျွန်တော်တို့စစ်ကောင်စီကိုကျွန်တော်တို့ဟိုဆန့်ကျင်ဖို့လိုအပ်လို့ဆန့်ကျင်တာပဲဖြစ်ပါတယ်ကျွန်တော်တို့တွေဟာဒီနိုင်ငံရေးအရာပေါ့เนาะဟိုတစုံတရာဟိုရီမန်းထားတာမျိုးရည်ရွယ်ထားမျိုးလုံးဝမရှိပါဘူးကျွန်တော်တို့ရဲ့အယိုးရှင်းဆုံးစံနာကတော့တပ်မတော်သားကောင်းဖြစ်ခြင်းနဲ့ပြည်သူသားကောင်းဖြစ်ခြင်းနဲ့အဲ့တော့ပြည်သူတယောက်ပေါ့เนาะအင်မတန်တိုင်းပြည်ပေါ်ကိုကြည့်ရဲ့ပြည်သူတယောက်ဖြစ်ချင်တယ်ဒါအယူရှင်းဆုံးစံတာပဲ
ဟုတ်ကဲ့ဆိုတော့လက်ရှိမှာကတိုင်းပြည်ကမတိမငြိမ်အခြေအနေရောက်နေတာပေါ့နော်တစ်ခါတစ်ခါယုံကြည်မှုဆိုတာကလုံးဝပျောက်သွားတဲ့အခြေအနေဖြစ်နေတယ်ဒီအခြေအနေကနေပြီးတော့ဟလာတည်ငြိမ်တဲ့ရာဥပဒေစိုးမိုးရေးပြန်ဖြစ်လာနိုင်မယ်အလားအလာပုံမှာရောဘူကြီးဘယ်လိုသုံးသပ်ပါသလဲခင်ဗျအ
ဲ့ဒီဟာကတော့ခင်ဗျကျွန်တော်တို့ ဒီစက်တက်ဖူးဒီမဲအောင်လိုင်းပေါ့နော်ဟိုမဲအောင်လိုင်းเนี่ยကျွန်တော်တို့ဒီစက်တက်အကြီးကြီးတွေပဲပုံမှာပဲမူတည်တယ်ခင်ဗျသူတို့အနေနဲ့လက်ရှိဖြစ်နေတဲ့ဖြစ်စဉ်အပေါ်မှာပြန်သုံးသပ်လိုက်မယ်ဆိုရင်ဟိုပြည်သူတွေသူတို့နေရာမဖယ်မပေးခြင်းဒီစက်တက်ကနေပြီးတော့သူတို့ဟလာမစွန့်ခွာသေး၍ဆက်ပြီးတော့တွားနေမှာပဲကျွန်တော်တို့ဟိုရက်တက်မှုဆိုတာလုံးဝလမ်းမမြင်တော့တို့ဟိုရက်တက်နိုင်ကြလေအကြောင်းမရှိလာတော့အဲ့တော့ဒါစီတိုင်းပြည်တို့လည်းအင်တန်နစ်နာတယ်တက်မလို့တို့လည်းအင်တန်နစ်နာတယ်ဒီအတွက်ကြောင့်မလို့တက်မလို့ဒါတွေအနေနဲ့အနည်းဆုံးတော့ကျွန်တော်တို့ဒီစစ်တပ်ကရာထူးအခြေပိုင်းတွေဟာစစ်တပ်ကိုစွန့်ခွာလိုက်ပါသူတို့ပုံစံတမီးနဲ့ပေါ့ဥပမာနိုင်ငံကထွက်ပြေးတာလည်းဖြစ်ဖြစ်လက်ခံနိုင်ပါတယ်ပြည်သူကဆိုတော့ဒီလိုပုံစံမျိုးလုံးမပဲကျွန်တော်တို့ကဟိုပြည်သူအနေနဲ့ကျင့်တတ်နိုင်မှာဖြစ်ပါတယ်အဲ့လိုမဟုတ်ဖဲနဲ့ဒီစစ်တပ်ကဒီထိပ်ပိုင်းတွေဟာအခုလက်ရှိရှိတိုင်းပဲရာထူးတာဝန်တွေဆက်ရှိနေအောင်ပဲပြည်သူရဲ့ဆန္ဒတွေကိုမျက်ကွယ်ပြုနေအောင်ပဲဆိုရင်တော့ပြည်သူနဲ့တက်မတော်ဟာထိတ်တိုက်တွေ့လာတဲ့အနေအထားပဲဖြစ်လာမှာခင်ဗျအဲ့တော့ဟိုပြည်သူနဲ့တက်မတော်တစ်ခုခုကဟိုကျွန်တော်တို့မဖြစ်မနေပေါ့နော်ဒီတက်ကွင်းတွေကိုရောက်ပြီးတော့မှစီချင်းထိုးရမယ့်အနေအထားဒါဟာတောက်လျှောက်ဖြစ်နေမှာပဲခင်ဗျအဲ့တော့အဲ့လိုဖြစ်တဲ့အလားဟိုပါအလားလားပေါ့အဲ့လိုမျိုးဖြစ်လာမယ့်ဖြစ်စဉ်ကိုရှောင်လွှဲနိုင်မှုတစ်ခုလေကတော့အတ္တသာဆုံးနီလန်ပေါ့နော်ဟိုကတော့ဒီစစ်ဗိုလ်ချုပ်တွေကိုယ်တိုင်နိုင်ငံကနေစွန့်ခွာပြီးတော့မှဟိုအခြားစားနိုင်ငံအစိုးရတွေမှာတွားပြီးတော့ရှောင်တိန်တာအကောင်းဆုံးပဲဗ
ျ။ကျေးဇူးပြုတော့ခရီးပဲကျေးဇူးတင်ပါတယ်ဝင်းညီဒုတာ
။ကုချောချောသိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့နက်နက်ခင်းအစီအစဉ်ကိုလိုင်းတိုမီတာ24.50-52တို့အပြင်လိုင်းလက်မီတာ190kHz 15.5ကနေဖမ်းယူနားဆင်နိုင်ပါတယ်။ဗုဒ္ဓဖူးနေ့နက်နက်ခင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်6:00ကနေ9:00ထိတင်ဆက်နေပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုစော်မိုးကျော်ကတင်ဆက်မှာပါ။
ရကိုရီးယားကအင်္ဂါနေ့မှာရင်းမုတ်သင်းမောကနေတာရိုပစ်မစ်ဆိုင်းဒုံးတစ်စင်းကိုပစ်လွှတ်လိုက်ကြောင်းတောင်ကိုရီးယားစစ်တပ်ကအတည်ပြုပြောဆိုလိုက်ပါတယ်။တောင်ကိုရီးယားကရင်းမုတ်သင်းမောကနေတာရိုပစ်မစ်ဆိုင်းဒုံးစမ်းသပ်ခဲ့တာတလားလောက်အကြာမှာမြောက်ကိုရီးယားကလည်းအခုလိုစမ်းသပ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရင်းမုတ်သင်းမောကနေပစ်လွှတ်လိုက်တဲ့မစ်ဆိုင်းဒုံးဟာအမြင့်ကီလိုမီတာ60အကွာဝေးကီလိုမီတာ40အမြင့်ကီလိုမီတာ60အကွာဝေးကီလိုမီတာ430ကနေ450လောက်အထိရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ်။အမေရိကန်ခြေစိုက်သာသနာပြုအဖွဲ့ကအဖွဲ့ဝင်တွေကိုပြန်ပေးဆွဲခဲ့တဲ့ဟေတီရာဇဝတ်ကိုင်းတစ်ခုကပြန်ပေးဆွဲထားသူတွေကိုလွှတ်ပေးရေးအတွက်ဒေါ်လာ18သန်းတောင်းဆိုထားတဲ့အကြောင်းဝေါ်စထရီးတ်ဂျာနယ်သတင်းစာကြီးကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအိုဟိုအခြေစိုက်ခရစ်စတန်8မစ်Ministry အဖွဲ့လုပ်ငန်းတွေဆောင်ရွက်နေတဲ့ American နိုင်ငံသား16ဦးနဲ့ Canada နိုင်ငံသား2ဦးတို့ကိုမြို့တော် Port au Prince အပြင်မှာစနေနေ့နောက်ပိုင်းတုန်းကပြန်ပေးဆွဲခဲ့တာဖြစ်ပါတယ်။ Ukraine နိုင်ငံရဲ့ NATO မာမိတ်အဖွဲ့တွေကိုဝင်ရောက်လူတဲ့စံတော်ကိုတခြားနိုင်ငံတစ်ခုကဂျားဝင်ကန့်ကွက်ဟန်တာလို့မရနိုင်ကြောင်း Ukraine မှာရောက်ရှိနေတဲ့ American ကာကွယ်ရေးဝန်ကြီး Lloyd Austin ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ Ukraine နိုင်ငံအနေနဲ့သူရဲ့နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်တဲ့မူဝါဒကိုသူသဘောနဲ့သူဆုံးဖြတ်လုပ်ကိုင်ခွင့်ရှိတဲ့အကြောင်းဒါကိုလည်းပြင်ပဩဇာတရားမှုတစုံတရာမရှိဘဲအကောင့်ထဲပေါ်လုံဆောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဝန်ကြီးကပြောဆိုခဲ့ပါတယ်။လူတွေအလုံးရင်းနဲ့နိုင်ငံဖြတ်ကျော်ရွှေပြောင်းနေထိုင်တဲ့ပြဿနာတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုဆွေးနွေးဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာလက်တင်အမေရိကနိုင်ငံဒေသအစည်းအဝေးကိုဒီသတင်းပတ်တွေထဲမှာသွားရောက်နေပါတယ်။လက်တင်အမေရိကန်နိုင်ငံတွေဖြစ်တဲ့ကိုလံဘီယာနိုင်ငံ၊ဗင်နီဇွဲလားကရွှေပြောင်းဝင်ရောက်လာသူ2,000လောက်ရောက်ရှိနေပြီးအီကွေဒေါ်နိုင်ငံမှာလည်းအများအပြားလက်ခံထားရပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုစော်မိုးကျော်ကတင်ဆက်ခဲ့တာပါရှင်။ဗုဒ္ဓဖူးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6:00ကနေ9:00ထိတင်ဆက်ခဲ့တာပါ။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00ထိရုပ်တံနဲ့ပါဖြည့်ဆွတ်တင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမှမှာအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ဇူဘဲပါရှင်။ကျွန်မကအင်ဂျင်နီယာပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေရှင်
This program